Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA American အသံရဲ့2020ခုနှစ်ဒီဇင်ဘာလ18ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလာမီတာ190တို့ကနေထုတ်လွှင့်ပေးနေပါပါရှင်ကျမနှောင်းလာပါဒီကနေ့ညဖက်ထိတ်တဲ့ရောင်သတင်းတွေကိုတင်ပြသွားမှာပါမိုဒါနာကုမ္ပဏီထုတ် COVID-19 ရောဂါကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့အမေရိကန်အစားအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ရဲ့အထူးအကြံပေးကော်မတီကကြာရာပတိနေ့မှာထောက်ခံအတည်ပြုပေးခဲ့ပါတယ်ပြီးခဲ့တဲ့တစ်ပတ်က Pfizer နဲ့မိတ်ဖက် BioNTech ကုမ္ပဏီထုတ်ကာကွယ်ဆေးတွေအတည်ပြုလိုက်ပြီးတစ်ပတ်အကြာမှာတီးခြားလွတ်လပ်တဲ့ကော်မတီအဖွဲ့ဝင်တွေ9နိုင်ကြအောင်ဆွေးနွေးပြီးမှမိုဒါနာရဲ့ကာကွယ်ဆေးတွေကိုထောက်ခံခဲ့တာပါFDA agency ဖက်ကထိကာကွယ်ဆေးကိုအမြန်ဆုံးအတည်ပြုပေးမှာဖြစ်ပြီးအစောဆုံးတောက်ကြနေတောင်ဖြစ်နိုင်တယ်လို့ agency အကြီးအကဲ Steven Hung ကကြားရပြနေမှာပြောပါတယ်။မိုဒါနာကာကွယ်ဆေးအတည်ပြုချက်ထွက်လာတာနဲ့ဆေးအလုံးရဲ့6တန်နေပါဖြန့်ဖြူသွားမှာဖြစ်ပြီးတော့ကျန်းမာရေးဝန်ထမ်းတွေနဲ့လူအုပ်ယုံတွေကတက်ကြီးရွယ်အုပ်တွေကိုအရင်ဆုံးထိုးပေးဖို့စီစဉ်ထားပါတယ်။ပြီးခဲ့တဲ့တစ်ပတ်ကတော့ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးတွေကိုအရေးပေါ်အသုံးပြုဖို့အကြံပေးကော်မတီရဲ့ထောက်ခံချက်ထွက်လာပြီးနောက်တနေ့မှာပဲ FDA agency ရဲ့အတည်ပြုချက်ထွက်လာတာပါ။Pfizer ရဲ့ကာကွယ်ဆေးတွေကိုတော့အမေရိကန်နိုင်ငံသားဝန်ဖြန့်ဖြူပေးနေပါတယ်။ Pfizer ရဲ့ကာကွယ်ဆေးတစ်ပလင်းမှာ9ချိန်စာထိုးပေးနိုင်တဲ့ဆေးပမာဏပါဝင်ပြီးတချို့ဆေးလုံးတွေမှာတော့6ချိန်9ချိန်ထိထိုးပေးနိုင်လောက်အောင်ဆေးပမာဏတွေပါဝင်တယ်လို့ဆေးဝန်ထမ်းတွေကပြောပါတယ်။အဲဒီလိုပိုနေတဲ့ဆေးတွေကိုဘလို့အသုံးပြုရမလဲဆိုတဲ့ဆေးကုမ္ပဏီနဲ့ဆေးဝါးထိုင်နေရေးဌာနရဲ့ညွှန်ကြားချက်မှပါတဲ့အတွက်စွန့်ပစ်နေတဲ့ပြည်ထောင်စုကလည်း FDA လို့ဒီလိုမျိုးပိုနေတဲ့ဆေးတွေကိုကြာတာပြင်းနေမှာပဲနောက်လူတယောက်ကိုထိုးပေးလာတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုလာနဲ့ချီထိန်းချုပ်ထားနိုင်ခဲ့တဲ့ထိုင်းနိုင်ငံမှာကမ္ဘာလက်အခီးတော်တွေကိုပြန်ဝင်ခွင့်ပြုလိုက်တဲ့အချိန်မှာပဲပိုကူးခံရတဲ့ဒေသခံ၄ဦးတွေ့ရှိခဲ့ကြောင်းထိုင်းတာဝန်ရှိသူတွေတောက်ကြနေမှာပြောပါရယ်။ဆမုဆာခွန်အရမှာ၅ပုစုံနဲ့ရောင်းတဲ့အသက်68နှစ်အရွယ်အမျိုးသမီးတစ်ယောက်စီမှာပိုကူးခံရပြီးတော့သူ့မိသားစုဝင်၃ဦးတို့မှလည်းပိုကူးခံရတာကိုနောက်ပိုင်းမှာစစ်ဆေးတွေ့ရှိခဲ့တယ်လို့ထိုင်းကျန်းမာရေးအစိုးရအရာရှိဆပ်ဖွန်အမီဆယာဝွန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ပြပခီတော်ရဆွဲမရှိတဲ့အဲ့ဒီအမျိုးသမီးနဲ့ထိတွေ့ခဲ့သူလူပေါင်း165ဦးတို့ကိုလည်းပိုးစစ်ဆေးထားတယ်လို့ဆိုပါတယ်။တရုတ်နိုင်ငံမှာတော့ကြာတာပတင်းနေမှာပိုးကုသူအသစ်12ဦးတွေ့ရှိခဲ့တယ်လို့တရုတ်ဂျာမန်ရေးကော်မရှင်ကတောက်ကြားနေမှာပြောပါရယ်။ဒီရောဂါနဲ့သေဆုံးသူရှိတဲ့သတင်းတော့ထွက်မလာသေးပါဘူး။ဒီထက်က12ဦးကပြပကဝင်လာသူတွေစီကဖြစ်ပြီး2ဦးကတော့ပြည်တွင်းမှာကူးစက်ခံရတာပါ။တရုတ်နိုင်ငံမှာကြာတာပတင်းနေ့အထိပြပကနေပိုးကုခံရသူစုစုပေါင်း4000ကျော်ရှိပြီးတော့3800ကျော်ကတော့တက်တာပြတ်ကွင်းသွားလို့စီယုံကဆင်းသွားပြီလို့ပြောပါရယ်။ကျန်နေတဲ့သူတွေထဲမှာ6ဦးကတော့ယောဂါပြင်နာနယ်လို့လဲဆိုပါတယ်။ဟောင်ကောင်မှာတော့ပိုကူခံရသူ 8,000 နီးပါးထဲမှာ 125 ဦးသေဆုံးပြီးတက်တာပြောက်ကွင်းသွားလို့ 6,500 ကျော်ပါတယ်။မကာအိုမှာတော့ပိုကူသူ 46 ဦးစလုံးတက်တာပြောက်ကွင်းသွားပါပြီ။ထိုင်ဝမ်မှာတော့ပိုကူသူ 959 ဦးထဲမှာ 9 ဦးသေဆုံးပြီးတော့ 616 ဦးတက်တာပြောက်ကွင်းသွားပြီဖြစ်ပါတယ်။ COVID-19 ယောဂါကကွယ်ဆေးထိုးပေးတဲ့သူတွေထဲမှာရွှေ့ပြောင်းအခြေချသူတွေကိုလည်းထည့်သွင်းဖို့လိုတယ်လို့ရွှေ့ပြောင်းနေထိုင်သူများဆိုင်ရာကုလသမဂ္ဂအဖွဲ့ IOM အကြီးအကဲကပြောလိုက်ပါတယ်။
It's the responsibility of governments to guarantee that all that are present in their own territory, whether they are national
ဖြစ်ပြောင်းအခြေချသူတွေနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေသူတို့ရဲ့တရားဝင်ဖြစ်မှုအနေထားကိုမကြည့်ပဲကိုဗစ်ကကွယ်ဆေးထိုးနိုင်အောင်လုပ်ပေးဖို့ကသက်ဆိုင်ရာတိုင်းပြည်ကအစိုးရရဲ့တာဝန်ဖြစ်တယ်လို့ IOM အကြီးအကဲအန်တိုနီယိုဗီတိုရီနိုကပြောပါတယ်လူတယောက်စီမှာပိုရှိနေရင်ဘသူအတွက်မှစိတ်မချရဘူးလို့လေဒီဇင်ဘာ18ရက်နေ့မှာကြေရောက်တဲ့အပိပိဆိုင်ရာရွှေ့ပြောင်းအခြေချသူများနဲ့မတိုင်ခင်မှာရယူထားတဲ့ဗီဒီယိုထဲမှာ IOM အကြီးအကဲကတိုက်တွန်းပြောဆိုထားတာပါကာယောဂါကြောင့်ကသက်သားမြစ်ချက်တွေချမှတ်ထားတာနဲ့စပ်ပိတ်တာတွေကြောင့်ကဘာတော်ကရွှေ့ပြောင်းအခြေချသူ3တန်းလောက်သူတို့ရောက်တဲ့အရက်မှာတောင်းတင်ပြီးတော့အားကိုးရမယ့်ဖြစ်နေကြတယ်လို့လည်းပြောပါတယ်ကဘာတော်ရွှေ့ပြောင်းအခြေချသူ292တန်းထဲကအမျိုးသမီးတွေကတဝက်နေပါရှိမယ်လို့လည်း IOM ကခန့်မှန်းချပါတယ်။ဘလို့အကြောင်းရင်းနဲ့မဆိုတခြားနိုင်ငံတစ်ခုစီပြောင်းရွှေ့သွားသူအားလုံးကိုရွှေ့ပြောင်းအခြေချသူအဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။အများစုကတော့စီးပွားရေးအခွင့်အလမ်းတွေရဖို့ရွှေ့ပြောင်းကြတာလည်းဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမတိုက်ခင်သတင်းသူသတင်းမားတွေကိုလုံလောက်အောင်မဖယ်ရှာခဲ့ဘူးဆိုပြီးဝေဖန်ခံရတဲ့ YouTube ကုမ္ပဏီကသတင်းမားတွေဆိုပြီးဆွတ်ဆွဲခံရတဲ့ဗီဒီယိုတွေကိုဖြုတ်ချမယ်လို့ပြီးခဲ့တဲ့တစ်ပတ်မှာကြေညာခဲ့ပါတယ်ဒါပေမဲ့လည်းအမေရိကန်နဲ့ငားရတာချပြီးတော့ရွေးကောက်ပွဲကျင်းပခဲ့တဲ့မြန်မာနိုင်ငံနဲ့တော့အခုလှုပ်ဆောင်ချက်ကအကျုံးမဝင်ပါဘူး။မြန်မာရွေးကောက်ပွဲမှာမဲမတမာမှုတွေရှိတဲ့ဆိုတော့သတင်းသူသတင်းမားတွေကြည်ကြဲပြင်းပြထွက်ပေါ်နေတာပါ။ Facebook ကုမ္ပဏီဖက်ကတော့ရွေးကောက်ပွဲဆိုင်ရာသတင်းသူကိစ္စကိုနိုင်ငံအလိုက်တင်းတင်းကြပ်ကြပ်ကန့်တွယ်နေတာဖြစ်ပြီး YouTube ရဲ့စံနှုန်းတွေကတော့ဓာတ်နှုန်းကြီးမြတ်မဖြစ်ဘူးလို့မြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့လူမှုကွန်ရက်မီဒီယာကိစ္စသုတေသနပြုနေသူတွေကပြောပါတယ်။
တန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိဘိုင်းဒိုမီတာ31 kHz 9833ညဘိုင်းဒိုမီတာ32 kHz 9303ညဘိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တင်းတွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်ဘီအိုအမေရိကန်တန်ရဲ့တောက်ကြနေညပိုင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးနှာစင်ကြရပါမယ်ရှင်ကျမခွားညိုပါအမေရိကန်ဒေါ်လာတန်း 1,000 နီးပါးရှိတဲ့ COVID-19 ဆိုင်ရာအရေးပေါ်အကူအညီပေးအစီအစဉ်နောက်တစ်ခုကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်ကနေတည်ပြုရေးကိစ္စမှာကြံနေသေးတဲ့အတားအဆီးတချို့ကိုကျော်လွှားဖို့အတွက်ဆက်ဆက်ညှိနှိုင်းသူတွေအချိန်လူအလုံးလုံးနေကြပါတယ်။ဒီအတားအဆီးတွေကြောင့်သတင်းပတ်ကုံမှာပါလွှတ်တော်အစည်းအဝေးတွေဆက်လုပ်ရဖို့တည်ကြသလောက်ရှိနေပါတယ်။ဒါကြောင့်လဲဒီသတင်းပတ်ကုံမှာအစိုးရလုပ်ငန်းတွေရပ်တန့်သွားမဲ့အခြေအနေရှိနေတော့မယ်လို့ထိတ်တန့်လွှတ်တော်အမတ်တယောက်ကသတိပေးထားပါတယ်။ဒါပေမဲ့လည်းဒီတားစီတွေကြောင့်တော့ဥပဒေအတည်ပြုနိုင်ရေးလမ်းကြောင်းလွဲသွားမှာမဟုတ်ဘူးလို့အားလုံးကမျှော်လင့်ထားကြပုံရပါတယ်။အပြင်းထန်ဆွေးနွေးညှိနှိုင်းခဲ့ကြရတဲ့အရေးပေါ်ရန်ပုံငွေအစီအစဉ်တွေကအဓိကကျတဲ့အစိတ်ပိုင်းတွေမှာသဘောတူညီချက်ရထားပြီးကြပုံရှိပါတယ်။ဒီထဲမှာစီးပွားရေးလုပ်ငန်းတွေကိုအကူအညီပေးဖို့ရန်ပုံငွေဒေါ်လာဘီလီယံ300ကျော်အလုပ်လက်မဲ့တွေအတွက်ဖက်ဒရယ်အစိုးရရဲ့အကူအညီဖြင့်သတင်းတစ်ပတ်ကိုဒေါ်လာ300ပေးဖို့မကြခင်တက်တန်းကုန်တော့မှပြည်နယ်တွေအတွက်ခန်းစား권နေတက်တန်းတို့ဖို့လူတစ်ယောက်ချင်းစီအတွက်တလုံးတစ်ခဲတဲ့အခုအညီငွေဒေါ်လာ600ပေးဖို့ကိုဗစ်ကာကွယ်ဆေးဖြန့်ဖြူးဖို့ရန်ပုံငွေအိမ်ငှားတွေကျောင်းတွေစားလိုက်လုပ်ငန်းနဲ့စားနပ်ရိက္ခာအခုညီလိုအပ်နေသူတွေအတွက်ရန်ပုံငွေစားတာတွေပါဝင်ပါတယ်ရှင်ရုရှားနိုင်ငံရဲ့ Sputnik V ကိုဗစ်ကာကွယ်ဆေးတန်း300လောက်ကို၈နှစ်ကြာရင်အိန္ဒိယကာကွယ်ဆေးထုတ်လုပ်ငန်းကနေထုတ်လုပ်ပေးမယ်လို့ရုရှားတာဝန်ရှိသူတယောက်ကိုကိုကပြီးရုရှားအစိုးရပိုင်း Test သတင်းဌာနရဲ့သတင်းတပုတ်မှာဖော်ပြပါဗါတယ်။အိန္ဒိယကာကွယ်ဆေးထုတ်ကုမ္ပဏီတွေနဲ့သဘောတူညီချက်တွေထပ်ပြီးချုပ်ဆိုလိုက်တာနဲ့အမျှထုတ်မဲ့ဆေးအရေးအတွက်ကလည်းအရင်ကသိထားရတဲ့၃ဆနီးပါးပိုများလာတာပါ။အိန္ဒိယမှာထုတ်တဲ့ Sputnik V ကာကွယ်ဆေးပထမတုပ်ကိုရုရှားမှာစမ်းသပ်နေပြီလို့ကာကွယ်ရေးဆိုင်ရာရုရှားထိပ်တန်းတာဝန်ရှိသူပြောထားတဲ့ Test သတင်းဌာနရဲ့သတင်းကို New Delhi မြို့တော်မှာရှိတဲ့ရုရှားသံယုံက Twitter မှာပြန်တင်ပါတယ်။အိန္ဒိယကုမ္ပဏီကြီး၄ခုနဲ့သဘောတူထားပြီးဖြစ်ကြောင်းနဲ့ရုရှားအတွက်ကာကွယ်ဆေးအလုံးပေါင်းတန်း300လောက်ကိုအိန္ဒိယမှာထုတ်မှာဖြစ်တဲ့အကြောင်းရုရှားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုရန်ပုံငွေဌာန RDIF ရဲ့အကြီးအကဲကရုစီးယား 24TV သတင်းဌာနကိုပြောတယ်လို့ Test သတင်းမှာဖော်ပြပါဗါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာမှာကာကွယ်ဆေးထုတ်လုပ်မှုအကြီးဆုံးနိုင်ငံဖြစ်ပါတယ်။အခုဆိုရင်ကိုဗစ်ကာကွယ်ဆေးတွေထုတ်ဖို့အိန္ဒိယစီးပွားလုပ်ငန်းဟာသူတို့ရဲ့ထုတ်လုပ်နိုင်စွမ်းကိုအသင့်ပြင်ထားသလိုရင်းနှီးမြှုပ်နှံမှုတွေကိုလည်းတိုးမြှင့်ထားတာပါ။အိန္ဒိယဆီကုမ္ပဏီဖြစ်တဲ့ Hetero Biopharma က Sputnik V ကာကွယ်ဆေးတန်း100ကျော်ထုတ်လုပ်ဖို့ RDIF နဲ့သဘောတူထားပြီးဖြစ်ကြောင်းကြေညာထားပါတယ်။ Sputnik V ကာကွယ်ဆေးဟာ97ရာခိုင်နှုန်းကျော်ထိရောက်မှုရှိတယ်ဆိုတာအိန္ဒိယနိုင်ငံပြပမှလုပ်တဲ့စမ်းသပ်မှုတွေကနေတွေ့ရှိထားပါတယ်ရှင်။ကွန်ပျူတာ chips တွေထုတ်တဲ့တရုတ် CMIC ထိပ်တန်းကုမ္ပဏီပါဝင်ဒါဇင်နဲ့ချီတဲ့တရုတ်ကုမ္ပဏီတွေကိုအမေရိကန်ကအမြင့်မဲ့စျေးမှတောက်ကြနေမှာထတ်တိုးထည့်သွင်းဖို့ပြင်ဆင်နေကြောင်းဒီကိစ္စတွေနဲ့ပတ်သက်လို့ထဲထဲဝင်ဝင်သိသူနှစ်ယောက်ကရိုက်တာသတင်းဌာနကိုကြာသာပြေးနေကပြောပါတယ်။အမေရိကန်ပြည်တော်စုကအမြင့်မဲ့စျေးထတ်တိုးမဲ့ကုမ္ပဏီတွေနဲ့ဖက်ဆက်ကုမ္ပဏီတွေ80ဝန်းကျင်ရှိမယ်လို့ခန့်မှန်းထားပြီးအလုံးနီးပါးကတရုတ်ကုမ္ပဏီတွေဖြစ်ကြပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်မဲ့စျေးမှာတောင်တရုတ်ပင်လယ်ပြင်ထဲစစ်ရေးတိဆောက်နေတဲ့ကျွန်းတူကိုတိဆောက်ရေးမှာအကူအညီပေးနေတဲ့တရုတ်ကုမ္ပဏီတွေပါဝင်တရုတ်စစ်တပ်နဲ့ဆက်ဆက်မှုရှိနေကြောင်းအမေရိကန်အစိုးရကပြောထားတဲ့ကုမ္ပဏီတွေပါဝင်မယ်လို့ခန့်မှန်းရပါတယ်။ထရမ့်အစိုးရကတရုတ်အဓိကကုန်ထုတ်လုပ်ငန်းတွေကိုတိုက်ခိုက်ဖို့တရုတ်အခြေစိုက်ကုမ္ပဏီကြီးတွေနဲ့ဖက်ဆက်ကုမ္ပဏီပေါင်း295ခုရှိနေပြီဖြစ်တဲ့အမည်မဲ့စျေးကိုမကြာခဏသုံးလေရှိပါတယ်။ဒီလိုသတင်းတွေထွက်ပေါ်လာနေတာနဲ့ပတ်သက်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအမေရိကန်ပြည်ထောင်စုအနေနဲ့တရုတ်ကုမ္ပဏီတွေပေါ်မလျော့မကန့်နှိပ်ကွပ်နေတာတွေရပ်တန့်ဖို့တောက်ကြနေတာတောင်းဆိုလိုက်ပါတယ်။တရုတ်ကုမ္ပဏီတွေရဲ့တရားဝင်ခွင့်ရင်းနဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာကိစ္စတွေနဲ့ပတ်သက်လို့လိုအပ်ရင်လိုအပ်သလိုဆက်ပြီးဆောင်ရွက်သွားမှာဖြစ်ကြောင်းတရုတ်ဝန်ကြီးဌာနပြောခွင့်ရကဘေကျင်းမြို့သတင်းစာရှင်းလင်းပွဲတွင်တုံ့ပြန်ပြောဆိုသွားတာဖြစ်ပါတယ်ရှင်ကမ္ဘာလုံးကကွန်ပျူတာစနစ်တွေကြီးကျယ်ဝင်ရောက်တိုက်ခိုက်ခံရနိုင်ကြောင်းနဲ့ဒီလိုရဟာရုရှားရဲ့လက်ချက်ဖြစ်မယ်လို့တာဝန်ရှိသူတွေကတံပြားရှိကြောင်း အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကရောရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်တို့ကပါကြာသပတေးနေ့ကတတိပေးခဲ့ကြပါတယ်။အင်တာနက်ကနေတဆင့်တိုက်ခိုက်မှုဟာပြည်ထောင်စုအစိုးရနဲ့ပြည်နယ်ဒေသတွင်လူမျိုးနွယ်စုတွေနဲ့သက်ဆိုင်ရာနယ်မြေအစိုးရအဖွဲ့တွေအပြင်တခြားအရေးပါတဲ့စီးပွားရေးလုပ်ငန်းကုမ္ပဏီကြီးတွေနဲ့ပုဂ္ဂလိကအဖွဲ့အစည်းတွေကိုအကြီးအကျယ်ထိခိုက်နစ်နာစေမှာဖြစ်တဲ့အကြောင်းအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနရဲ့အင်တာနက်လုံခြုံရေးဌာနကထုတ်ပြန်ပါတယ်။ကြာသပတေးနေ့ထုတ်ပြန်ချက်အသစ်မှာအမေရိကန်စွမ်းအင်ဝင်ကြီးဌာနနဲ့ Microsoft ကုမ္ပဏီကြီးတွေဟာအင်တာနက်ထိုးဖောက်တိုက်ခိုက်ခံရတဲ့ထဲပါဝင်ခဲ့ကြောင်းပြောပါတယ်။အမေရိကန်ဗန်နာရေးဝင်ကြီးဌာနနဲ့ကုန်သွယ်ရေးဝင်ကြီးဌာနတွေကတော့တိုက်ခိုက်ခံရကြောင်းပထမဆုံးသိခဲ့ရတဲ့ဌာနတွေဖြစ်ပါတယ်။ Cyber လုံခြုံရေးဌာနကကိုယ့်ရဲ့ကွန်ရက်ထွဲကိုဝင်လာပြီးသား malware တွေကိုဖယ်ထုတ်ဖို့ဟာအရန်ကိုရှုပ်ထွေးပြီးခက်ခက်ခဲခဲလုပ်ယူရလိမ့်မယ်လို့သတိပေးထားပါတယ်ရှင်။ပြည်ဝအမေရိကန်တန်ရဲ့တောက်ကြနေညပိုင်းထိတ်တန့်ရောက်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုနှံလောင်နေတူကျွန်မခွာညိုပြောပြပေးခဲ့တာပါအခုဒီနေ့အတွက်နောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့သတင်းပတ်စင်ကန်တာတွေဆက်လက်နားဆင်နိုင်ပါပြီရှင
်ကရင်ပြည်နယ်ဘက်မှာ KNLA တပ်မဟာငါးနဲ့တပ်မတော်ကြားစစ်ရေးကြက်ကြောင့်ဒေတာခန့်တွေစစ်ပေးသိမ်းရှောင်နေရပြီးမြောက်လီမြို့မှာလည်းလုံခြုံရေးစဉ်ညက်ထားတဲ့အခြေအနေကိုပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါဒီဇင်ဘာလ15ရက်နေ့မှာဖာပုံမြို့နယ်မဲဝိုင်ဒေသတွင် KNLA တပ်မကနဲ့မြန်မာတပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပြီးလက်ရှိတပ်မတော်ဘက်ကစစ်အင်အားဖြည့်တင်းလာသလိုဒေသခံတွေလည်းရက်ရွာကနေသိမ်းရှောင်နေရတယ်လို့စစ်ရှောင်နေရတဲ့မဲဝိုင်ရွာသားစောစီးကပြောပါတယ်
မဲဝဲဘက်မှာအခုတလဲတက်သွားတယ်တတို့ရဲတို့လည်းတက်သွားတယ်ကိုကရွာသားတွေပဲနေရရွာကထွက်ပြေးတာပေါ့ဖုန်းကြီးတော်မှအကုန်လုံးထွက်ပြေးတယ်လေ
မဲဝံကျေးရွာပြင်ခေါ်ဝါခေါ်ဘုတ်ခီဗုဒ္ဓဂုံကျေးရွာသားတွေလည်းနိစရာကျေးရွာပြင်မွန်ပြည်နယ်ဘီလင်းမြို့နယ်ဘက်ကိုလည်းဆွတ်ပြေးလာခဲ့ပါတယ်မဲဝံဒေသကရွာသား200ကျော်ဆွတ်ပြေးနေရတယ်လို့စစ်ဆောင်ရေးကူညီဆောင်ရွက်နေတဲ့ဘရူမမန်းကပြောပါတယ
်ဘုံဆောင်ဆွတ်ပြေးတာတော့အဲ့ဒီမဲဝံရဲ့ပတ်ဝန်းကျင်ရွာတွေလည်းဒီကအင်္ဂါလူ50ဆိုတတိယလူကတော့300 200 300လောက်ရှိမှာပါ
ဒီဇင်ဘာ15ရက်နေ့မနေ့ပိုင်းမှာ KNLA စစ်မှား9ဖွဲ့ကနေမိုင်းဆွဲတိုက်ခိုက်လို့နှစ်ဖက်အပြန်လှန်ပြစ်ကတ်မှုဖြစ်ပွားခဲ့ပြီးတပ်မတော်သားတချို့ထိခိုက်မှုတွေရှိခဲ့ကြောင်းနဲ့ဒီလအထက်မှာပဲမဲဝိုင်းဒီတပ်မတ်နိုင်မြေကျွလွန်ပြီးမိုင်းဆွဲတိုက်ခိုက်မှု9ကြိမ်နဲ့6မြောင်းပြစ်ကတ်တိုက်ခိုက်မှု4ကြိမ်ရှိခဲ့ကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ်သမ္မတဘက်ကနေနေမြေတင်ငင်ရေးနဲ့လုံခြုံရေးအတွက်လိုအပ်တဲ့အရေးယူဆောင်ရွက်မှုတွေဆက်လက်လှုပ်ဆောင်သွားမယ်လို့သတင်းထုတ်ပြန်ပြီးတိုင်ရားတွေသုံးမြင့်လာနေတာလည်းဖြစ်ပါတယ်။ဖာပုံမြို့နယ်အတွင်းမြန်မာစစ်တပ်နဲ့ KNLA စစ်ဖွဲ့တို့ကြားပဋိပက္ခဖြစ်ပွားနေတာနဲ့ပတ်သက်လို့ KNLA သက်မာ9တာဝန်ရှိသူတွေနဲ့ KNU ဌာနချုပ်တာဝန်ရှိသူတွေကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။သမ္မတဘက်ကနေ NCA စီမင်းစည်းကမ်းတွေချိုးဖောက်ပြီးသမ္မတနိုင်မြေကိုကျော်လွန်လို့ဖာပုံမြို့နယ်မဲဝံဒေသသမ္မငန်းနဲ့ထိတ်တဲချီးတွေ့ပြစ်ကတ်မှုဖြစ်ပွားခဲ့ရကြောင်း KNU သတင်းနဲ့ပြန်ကြားရေးဌာနတူးလီသတင်းစင်ကတော့ဒီဇင်ဘာ16ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ဖာပုံခရိုင်မဲဝံဒေသမှာတစ်ဖက်စီရေးသိမ်းမှမှုနဲ့ဆက်ဆက်ပြီးမြောက်ဒီမြို့တွင်းမှာလည်းသမ္မတနဲ့နယ်ခြားစောက်တပ် PGF တပ်တို့ပူးပေါင်းပြီးလုံခြုံရေးသုံးမြစ်ဆောင်ရွက်နေတယ်လို့ PGF သတင်းနဲ့ပြန်ကြားရေးရရှိဘူမှုနိုင်မောင်စောကပြောပါတယ်
ကျွန်တော်တို့လည်းမြို့လုံးကြုံရေးရပါတော့ဟိုဘက်မှာလည်းကျွန်မငါးဘက်မှာဖြစ်နေတယ်အဲ့ကိုရဲ့နေသားနဲ့ဒီဘက်ခြမ်းကိုလည်းနည်းနည်းကားတဲ့ဘောဖြစ်နေပါတော့အဲ့မကူဆက်လာမှဆိုလို့ပါအဲ့လိုလုံခြုံရေးကတော့ကျွန်တော်တို့မြို့ပေါ်လုံခြုံပုံမှန်နေရင်းပတ်ကင်းကျွန်တော်တို့အဲ့လိုမျိုးတွေ
မြို့သိန်းတို့ဝင်ရောက်လာနိုင်မဲ့လမ်းကြောင်းတွေကိုစစ်မတော်နဲ့နယ်ခြားစောက်တပ် PGF တပ်ဖွဲ့တို့ပူးပေါင်းပြီးကင်းပုံချထားမှုတွေရှိနေသလိုညပိုင်းမှာလည်းလုံခြုံရေးလှက်လှယ်ဆောင်ရွက်မှုတွေရှိနေတယ်လို့မြောက်ဒီဒေသခံတွေကဆိုပါတယ်KNLA ကရင်မျိုးတော်လူမျိုးရေးသတ်မတော်ကတော့သတ်မတော်တွေနဲ့အရင်သတ်စခန်းချထားတဲ့သတ်စခန်းတွေနဲ့ခမှန်သိုးချက်သတ်စခန်းတွေကိုဒီနှစ်ကိုနောက်ဆုံးသာရုပ်သိမ်းပေးဖို့တောင်းဆိုထားပြီးပြက်ကွက်ခဲ့မယ်ဆိုရင်အမျိုးသားရေးနဲ့နိုင်ငံလုံခြုံရေးအတွက်လိုအပ်သလိုဆောင်ရွက်မှာဖြစ်ကြောင်းသီလဆန်းမှာပဲသတင်းထုတ်ပြန်ထားပါတယ် KNU ကရင်မျိုးတော်စီယုံဟာမြန်မာအစိုးရနဲ့အန်စီလက်မှတ်ရေးဆိုးထားပေမဲ့တပ်မ9နယ်မြေဖာပုံခရိုင်မှာဒေသတွင်းလမ်းဖောက်လုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မ9တပ်ဖွဲ့တို့ကြားစစ်ရေးသိမ်းမှနေဆဲဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ ည9နာရီကနေ10နာရီအထိအချိန်နှီးမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
တရုတ်မြန်မာနယ်စပ်က UWSA ဝါလက်နက်ကိုင်အဖွဲ့ထိန်းချုပ်နယ်မြေအတွင်းမှာပထမဆုံး COVID-19 ကူးစက်လူနာ2ယောက်တွေ့ရှိတဲ့အကြောင်းနဲ့မိုင်းလားဒေတာဘက်မှာလည်းကူးစက်မှုမရှိအောင်တင်းတင်းကြပ်ကြပ်စစ်ဆေးဆောင်ရွက်နေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ဒီလ15ရက်နေ့ကတရုတ်နိုင်ငံယူနန်ပြည်နယ်မှာ COVID-19 ရောဂါပိုးကူးစက်သူတဦးတွေ့ရှိခဲ့ပြီးအဲ့ဒီလူဟာရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားနဲ့ဝါနယ်မြေကိုတွားရောက်ခဲ့တဲ့ခီးသွွားရာဇဝင်ရှိတာကြောင့်မိုင်းလားနဲ့ဝါဒေသမှာလည်းကျန်းမာရေးစစ်ဆေးဓာတ်တွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေကြပါတယ်။ UWSA အဖွဲ့ COVID-19 ရောဂါထိန်းချုပ်ရေးကော်မတီရဲ့ဒီလ18ရက်နေ့ထုတ်ပြန်ချက်အရမိုင်းပေါင်းမြို့မှာ COVID လူနာ2ဦးတွေ့ရှိကြောင်း UWSA လာရှုဆက်ဆံရေးယုံတာဝန်ကဦးညီရန်ကပြောပါတယ်
ဒီ covid ဒီထိန်းချုပ်ရေးကော်မတီကနေဒီထုတ်ပြန်ချက်တရပေါ့နော်အဲဒီနေ့ဒီကျွန်တော်တို့ဒီမိုင်းပေါက်မှာပေါ့နော်ဒီ positive လူနာနေရတော့တွေ့ရတယ်ပေါ့နော်လူနဲ့ဒီထိတွေ့အဲခဲ့တဲ့လူ contact ဒီပေါ့နော်အဲ့ဒါအယောက်300ကျော်ဝန်းကျင်ကိုလည်းဒီ quarantine တီးခြားထားတာတော့ရှိတယ်နော်
တရုတ်နိုင်ငံယူနန်ပြည်နယ်မှာ COVID-19 ရောဂါစစ်ဆေးတွေ့ရှိသူဟာစက်တင်ဘာလကနေဒီလ10ရက်နေ့အထိမိုင်းလားမြို့မှာနေထိုင်ခဲ့ကြောင်းအဲ့ဒီနောက်ဝါထင်းချုံနယ်မြေမိုင်းပေါင်းတဲ့ပန်ဆန်းကိုတွားရောက်ခဲ့ပြီးပန်ဆန်းကတဆင့်တရုတ်နိုင်ငံယူနန်ပြည်နယ်ကိုတွားရောက်ခဲ့တာဖြစ်ကြောင်းမိုင်းလားအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ယူနန်ပြည်နယ်ယောဂထိန်းချုပ်ရေးဘုရားဌာနကယောဂပိုးတွေ့ရှိသူရဲ့ခီးသွွားရာဇဝင်ကိုဝါနဲ့မိုင်းလားဒေတာကိုအကြောင်းကြားခဲ့တာပါမိုင်းလားဒေတာမှာယောဂဘူတွေ့သူတရုတ်နိုင်ငံသားနဲ့ဆက်ဆက်သူ1000လောက်ကိုစစ်ဆေးမှုတွေဆောင်ရွက်ခဲ့ကြောင်းနဲ့လက်ရှိမှာနောက်ထပ်ပိုးတွေ့သူမရှိသေးကြောင်း NDAA မိုင်းလားအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကြည်မြင့်ကပြောပါတယ်
။ကျွန်တော်တို့တတိယရချင်းနဲ့ကျွန်တော်တို့ဖက်မှာတက်ဆိုင်တဲ့ဘဝနဲ့ဆက်ဆံတဲ့နေရာတင့်ပြီးကျွန်တော်တို့အဲဒီလူမတော်ဝန်ခံတွေအားလုံးတွေပြန်ဆွေးနွေးတဲ့နောက်ပြီးမှဒီလူဒီကျွန်တော်မိုင်းလားမလာမီခုတည်းနေရာလူစားဆောင်ခဲ့တဲ့လူအားလုံးနဲ့ဆက်ဆဲတယ်။အဲ့ဒါပြီးကျွန်တော်တို့အစ်မချတီကိုကျွန်တော်တို့ဟာမိုင်းလားမှာအခုလက်ရှိဒီနဲ့ပတ်တဲ့လူနဲ့နောက်ဖတ်ရှင်ပတ်တဲ့လူနဲ့နောက်ထပ်ရှင်ပတ်တဲ့လူအားလုံးပေါင်းတောင်းကြီးပါလောက်ရှိတယ်။အဲ့ဒါကျွန်တော်တို့ဖတ်တူးချက်ပြီးတော့1000လောက်ကျွန်တော်တို့ဖတ်ဆက်တယ်နေတယ်။အခုတောင်းကြော်ရှိပြီဒါပေမဲ့နောက်တောင်းဖတ်ရှင်မယ်။အခုပြီးတော့ဘာမှမတွေ့ဘူး။
လောလောဆယ်မှာတော့မိုင်းလားဒေတာအတွင်လူဝင်လူထွက်တွေကိုပို့ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်နေကြောင်းလဲဥကြည်မြင့်ကအခုလိုဆက်ပြောပါတယ်
အခုတရားရောက်ခုဝင်လာလို့ရှိရင်တော့သူတကင်းလာပို့လို့ရှိရင်တရုတ်ဝင်ရုံဝင်ရှိတော်မူပေးတယ်နောက်ဖောင်းပြောလာပို့မှဆိုလို့ရှိရင်တောင်းချင်းပေးတယ်မြေသားကရှိတဲ့လူတွေအားလုံးလည်းကျောင်းပြညာထားတယ်ထုတ်ထားတယ်ပြောအားလုံးတက်တက်ကြွကြွပေါ့ပြောလာတာပိတ်ဆို့နေတာတော့သူဒေသတွေတော့မဆူရှိနေတော့ဆေးကုတရင်အင်အားတော့သူအားနေတော့အဲ့တော့တော့သူကပြည်ပတိထားရမှာပေါ့
လက်ရှိအခြေအနေမှာဝမိုင်းလားနဲ့တရုတ်နိုင်ငံတို့ပူးပေါင်းပြီးယောဂရှာဖွေထိန်းချုပ်ရေးကိုဆောင်ရွက်နေပါတယ်ဝါနဲ့မိုင်းလားဒေတာဟာဒီနှစ်ဆန်းပိုင်းတရုတ်နိုင်ငံမှာ COVID-19 စတင်ဖြစ်ပွားချိန်ကတည်းကယောဂမကူးဆက်အောင်လိုက်နိုင်ရမယ့်စည်းကမ်းတွေကိုကြက်ကြက်မက်မက်ထုတ်ပြန်ခဲ့တယ်လို့လူဝင်လူထွက်စစ်ဆေးတာတွေကိုလည်းတင်းတင်းကြက်ကြက်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ကျွန်တော်မိုးစော် VOE အတွက်သတင်းပေးပို့တာဖြစ်ပါတယ
်။ကိုဝဲကလာမရန်ကောင်မှာပြိမိနေသူတွေကိုအတော့လိုက်နေရပြန်ပို့နေတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအကနွန်ပါကိုဗစ်ရောဂါကူးစက်မှုနဲ့တိုက်စုံမှုတွေတိုးနေတာကြောင့်တနင်္ဂနွေလောက်အတိုင်းတာနဲ့အသွာလာကန့်သက်ပြီးအိမ်ပြင်မထွက်ဖို့အမိန့်ကိုထုတ်ပြန်ထားတဲ့အချိန်မှာတချို့လုပ်ငန်းတွေရပ်နားထားရတာကြောင့်အနေနဲ့အရရက်ကနေရန်ကုန်မှာအလုပ်လာလုပ်ကြတဲ့အလုပ်သမားတွေအခက်အခဲနဲ့ပုံမရင်ဆိုင်လာနေကြပြီးစားဝတ်နေရည်ကျက်သေးလာလို့နေရပြန်ချင်လာကြတာပါအဲ့ဒီလူတွေကိုအကူအညီပေးရေးအဖွဲ့ကအစိုးရခွင့်ပြုချက်နဲ့တက်ဆိုင်ရာဒေသအတီးတီးထားပြန်ပို့ဆောင်နေကြပါတယ်ရန်ကုန်မှာအခက်ခဲကြုံနေတဲ့ရခိုင်ပြည်သူတွေလာမယ့်28ရက်နေ့မှာနေရပ်ပြန်ပို့ဖို့စီစဉ်နေတယ်လို့လဲဝတီကုလရခိတအတင်ဒုတိယဥက္ကဋ္ဌဦးတင်လှိုင်ကပြောပါတယ်
။အခုကျွန်တော်တို့ပို့လိုက်တာကကြောက်ယူရန်ပြည်ဇနီးစဉ်ရှောင်းအဲ့ဒီနေရာကိုလူ1000ဝန်းကျင်ရှိတော့ပြီပေါ့နော်။အခုလက်ရှိမှာလေးနောက်ထပ်1000ကျော်လောက်ပြန်ပါသေးတယ်။
ကျွန်တော်တို့ခုဆက်လက်ပြီးတော့28ရင်းလေးကိုပို့ဖို့စီစဉ်ရှိပါတယ်။မနေ့ကနဲ့တပတ်ခါနှစ်ရက်ကိုလဲမဖြစ်မှလူဦးရေကထွက်လာမှာလေ။ဘလို့ဖြစ်လို့တန်ရှင်လေးမိလိုက်တော့ဒီဘက်မှာတရှုကြအင်္ဂါစာကမပြနိုင်တော့ဘူး။သမင်းစောဝနေရေကအခက်ခဲကျန်းဖြစ်တော့ပြီပေါ့နော်။အဲအဲ့ဒါလေးလေးများလို့ဆေးလာကူးရင်းနဲ့ပိတ်မိတာလေးတွေလေအဲ့ဒါလေးတွေလေးများပါတယ်ခင်ဗျာ
။ရန်ကုန်မှာပိတ်မိနေတဲ့ရခိုင်ပြည်သူတွေကိုအတုတ်လိုက်ပြန်လဲပို့ဆောင်ပေးတာ3ကြိမ်ရှိပြီးလက်ရှိမှာ4ကြိမ်မြောက်ပြန်လဲပို့ဆောင်ဖို့စီစဉ်နေတယ်လို့လည်းဥတင်လှိုင်းကပြောပါတယ်။လာသူနေရပြန်ပေါ်အခက်ခဲကြုံနေတဲ့ထဝယ်ကော့တောင်ဒေတာခံပြည်သူတွေကိုလည်းထဝယ်ဒေတာလူသူအခြေပြုအထောက်ကူပြုအဖွဲ့ကခေါ်ယူပို့ဆောင်ခဲ့တယ်လို့အသွင်ရမှုဥစော်တာကပြောပါတယ်
။ကျွန်တော်တို့ကအခုဆိုရင်ပထမကြီးကဒုတိယကြီးနဲ့ချိန်တော့ပြီးသွားပြီခင်ဗျ။ပထမကြီးကတော့ကားစီးစုစုပေါင်း5စီးပေါ့နော်8ဆွဲ5စီးလူက320ရောက်တော့130ပေါ့။အခုဒုတိယထုတ်ကြတော့အခု9စီး9စီးဆိုတော့လူဦးရေက20ရောက်ဟိုပါပဲဗျာ။စုစုပေါင်းဒီအနေနဲ့59ရောက်ခင်ဗျာ66နေမှာဒုတိယစီပြီးသွားပြီခင်ဗျာနှစ်ကျင်းတော့ပြီးပါပြီခင်ဗျာနှစ်ဆုံးလောကျွန်တော်တို့စီစဉ်ထားတဲ့ quarantine မှာဝင်ရပါတယ်တဝဲတက်ကူမှာဘာထူးဆောင်မှာစီစဉ်ပေးကြပါတယ်အဲ့ဒီမှာနှစ်ယောက်ခံနေရပါတယ်ဒီကရေကျိုးကန်အကုန်လုံးပြည့်စုံပါမယ
်ရန်ကောင်မှာအလောက်လာလုံနေတဲ့ထဝဲကတော့ဆိုးဆိုးနွယ်ကလည်းတိုက်ခန်းအခန်းကျင်းလေးနဲ့နေထိုင်လာတာကြာပြီဖြစ်လို့နေရက်ကိုပြန်ချင်တာကြောင့်မိမိအစီအစဉ်နဲ့ပြန်ဖို့လုပ်နေတယ်လို့ပြောပါတယ်
哦ဒီမှာလည်းပြင်းပြနေတာလဲကြာပြီဆိုတော့ရှင်းရှင်းပြောရင်တော့ကျွန်တော်တို့ရန်ကုန်မှာနေရတဲ့တိုက်ဆန်လေးတွေကရှင်းတယ်မွန်ကျက်တယ် work from home ကလာမှာ online ပဲလုပ်လုပ်နေတယ်ဆိုတော့ဟို4 days တော့လည်းမပြောင်းရလဲကြာပြီဆိုတော့အဲ့လိုမျိုးဟိုပြန်ပြီးရင်လည်းဟို online လည်းလုပ်လို့ရတယ်ဆိုတဲ့အနေထားလည်းရှိနေတော့ခဏပြန်မယ်ပေါ့နော်မပြောင်းရတာလဲကြာပြီဆိုတော့အဲ့တော့ဒီကတော့မွန်ကျက်တာပေါ့ရန်ကုန်မှာနေရတဲ့နေသားကအဲ့လိုဖြစ်တော့ပြန်ရှင်တယ်အဲ့လိုမျိုး
ပရဟိတအဖွဲ့ရဲ့အကူအညီနဲ့နေရပြန်သူတွေအနေနဲ့ကုန်ကျစရိုက်ကိုကိုယ်တိုင်ကြံ့ခိုင်ရမှာဖြစ်ပြီးနေရပြန်ရောက်တဲ့အခါကွာရတင်းစံတာမှအတော်လာကတ်တက်ပြီးတော့စောင့်ကြည့်ပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းထုတ်ပြန်ပြီးစရအရပြည်တွင်းမှာကတ်ယောဂါကြောင့်တည်ဆောင်းသူ 2,300 ကျော်နဲ့ယောဂါအတီးပြုလူနာပေါင်းကတော့တသိန်း 13,000 ကျော်ရှိနေပါတယ်။ကျမအကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ကျေးကောက်ပွဲအတွင်းမှာမဲယုံတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတွေထဲကကိုဗစ်ကူးစက်ခံရသူတွေကိုပညာရေးဝန်ကြီးဌာနကထောက်ပံ့ကြေးပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။ပြီးခဲ့တဲ့နိုဝင်ဘာလမှာကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမဲယုံတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတွေထဲကကိုဗစ်ရောဂါကူးစက်ခံရသူဆရာဆရာမတစ်ယောက်စီကိုပညာရေးဝန်ကြီးဌာနကကျပ်3သိန်းစီထောက်ပံ့ပေးနေတာပါ။ကိုဗစ်ကာလရွေးကောက်ပွဲမှာတာဝန်ထမ်းဆောင်ခဲ့ပြီးပူးကူးစက်ခံရသူဆရာဆရာမ80ကျော်အတွက်ဆေးဝါးကုသစီအဖြစ်သက်ဆိုင်ရာမြို့နယ်ပညာရေးမှုရုံးတွေကနေထုတ်ပေးနေပြီဖြစ်တယ်လို့ရခိုင်ပြည်နယ်ပညာရေးမှုဦးတင်သိန်းက VOE ကိုပြောပါရယ်
။မြောက်ကြီးရဲ့ဆွေးကပွေးရဲ့မေယုံတော်မှာပြည်ပြော်ဝယ်ပြည်ပြော်ခွဲမှုရှင်းငွေကြလို့မြို့နယ် MD ကိုချေလို့မြို့နယ်ရုံးကထုတ်ပြရလို့ပြရတော့
မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်နဲ့အခြေခံပညာရေးလုပ်သားများတမကားတို့ရဲ့အစီရင်အရာမေယုံတော်ဝင်ထမ်းဆောင်ရင်ကိုဗစ်ကူးစက်ခံရသူပညာရေးဝန်ထမ်းအရေးအတွက်က120ကျော်ရှိပါရယ်။မေယုံတာဝန်ထမ်းဆောင်ရင်ကိုဗစ်ကူးစက်ခံရတဲ့ပညာရေးဝန်ထမ်းတွေရဲ့စည်ရင်းကိုကောက်ယူရမှာတေချာစီစစ်ပြီးထောက်ပံ့ဖို့ကြံခဲ့တာမျိုးမရှိအောင်ဆောင်ရွက်ပေးဖို့လိုတယ်လို့အခြေခံပညာရေးလှုပ်သားများတမကဗဟိုအလုံးအမှုဆောင်ဦးဝင်းမင်းထွက်ကပြောပါရယ
်တချို့နေရာတွေမှာလည်းကြံခဲ့တာတွေရှိတယ်လို့ပြီးရတယ်ပေါ့နော်အဲတချို့နေရာတွေမှာကြံခဲ့တဲ့ကိစ္စမျိုးလေးတွေကတော့ဒါမရှိမနေဖြတ်သွင်းတင်စားပေးဖို့လိုတယ်ပေါ့နော်တကယ်လို့များကြံခဲ့တာပေါ့ကိုဗစ်ကြောင့်ဒီမေယုံတာဝန်ထမ်းဆောင်နေကာလအတွင်းမှာကိုဗစ် -19 ကြောင့်ရောဂါပိုးကူးစက်ခံရတဲ့ဆက်ချမ်းမှုတွေဆိုတော့ဒီအနေနဲ့ပတ်သက်ပြီးတော့ဟိုဒီလက်ကျန်ကိန်းမှာကျန်နေသေးသလားဆိုတာကိုတော့တစ်ချက်ပြန်ထားဖို့လိုပါတယ်ပေါ့နော်အဲဒီကားဆောင်ရွက်ပြီးတော့ဒီကလေးကျန်တဲ့ဆက်ချမ်းမှုရှိရင်ဒီထောက်ပံ့ရေးတွေဖတ်ပြီးတော့ပြေးဖို့လိုရပါတယ်နော်
မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကလည်းအဲ့ဒီလိုကိုဗစ်ကူးစက်ထားတဲ့ဆရာဆရာမတအူးကိုကျပ်5,000စီကူညီထောက်ပံ့ပေးခဲ့ပါတယ်မဲယုံတာဝန်ထမ်းဆောင်ရင်ကိုဗစ်ကူးစက်ခံရတဲ့ပညာရေးဝန်ထမ်းတွေထဲကရန်ကုန်တိုင်းကဆီယမ2ဦးတည်ဆောင်းခဲ့ပါရဲ့ရှင်။ကျမအိမ်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။လူကုန်မှုခံရသူတွေအပါအဝင်တရုတ်နိုင်ငံမှာအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးထိန်းသိမ်းခံရတဲ့မြန်မာနိုင်ငံသားတရားချုပ်ကိုမြန်မာအာဏာပိုင်တွေထံလွှဲပြောင်းပေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျမကတော့စုစုပါ။တရုတ်နိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိသူတွေအပါအဝင်ဖမ်းဆီးထိန်းသိမ်းခံရသူမြန်မာနိုင်ငံသား146ဦးကိုတရုတ်အာဏာပိုင်တွေကမြန်မာတာဝန်ရှိသူတွေထံဒီကနေ့ပဲလွှဲပြောင်းပေးလိုက်တာပါ။ပြန်လည်လွှဲပြောင်းပေးခဲ့တဲ့မြန်မာနိုင်ငံသားတွေကိုတော့တရုတ်နိုင်ငံနဲ့နယ်စပ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နန်းတော်ပေါင်းနယ်စပ်ကိကနေပြန်လည်လက်ခံခဲ့တာပါ ဒီထဲမှာလူကုန်မှုခံရတဲ့မြမအမျိုးသမီးတွေလည်းပါဝင်နေပြီးသူတို့ကိုလွှဲပြောင်းလက်ခံခဲ့တယ်လို့မူဆယ်မြို့လူကုန်ကူးမှုတာဆိုင်နိုင်တဲ့ရဲတပ်ဖွဲ့ကရဲမှုမင်းနိုင်ငံဖီယိုတွေကိုပြောပါတယ်
ကျန်း80မှ60ဆောင်အခုလွှဲတာလေအဲ146အထက်မှမှကျွန်တော်တို့လူကုန်ခံတဲ့လူ2ယောက်ပါလာတာပေါ့နော်အဲ့ထက်မှမှ2ယောက်ပါလာတာပေါ့ဖြစ်တယ်ကျွန်တော်တို့ခေါင်းစဉ်နဲ့လွှဲပေးတာဇန်နဝါရီကနေဒီနေ့အထိဆိုလို့ရှိရင်ကျွန်တော်တို့လူကုန်ခံရတဲ့လူအချိန်ကတော့62ကျင်းလူကတော့205ဦးလောက်ရှိပါတယ်မြို့သမီးတွေ
လူကုန်ခံရသူမြန်မာအမျိုးသမီးအများစုကိုတရုတ်အမျိုးသားတွေနဲ့အတင်းအဓမ္မလက်ထပ်စီရာကအဓိကအကြောင်းရင်းဖြစ်နေပြီးလူကုန်ဦးခံရသူတွေက266ဦးကိုတော့ပြီးခဲ့တဲ့2019လုံးကပြန်လည်လက်ခံနိုင်ခဲ့တယ်လို့ရဲမှူးမင်းနိုင်ကဆက်ပြောပါတယ်။သူတို့တွေကိုပြန်လည်ထူထောင်ရေးစခန်းမှာအပ်ပြီးတော့နေရက်အသီးသီးစီပြန်ပို့ပေးနေတယ်လို့လည်းပြောပါတယ်
။လူကုန်ဦးခံရတယ်ဆိုပြီးတော့တရုတ်လူကုန်ဦးတိုက်ဖြစ်ရေးဖွဲ့ကကောင်းစင်နဲ့လွှဲတဲ့ဟာတစ်ခုရှိမယ်။အဲနောက်တစ်ခါကျွန်တော်တို့အခုဒီအလုံသမားလွှဲတဲ့အထဲမှာဟိုကထောင်ကြပြီးတော့မှပြန်လွှဲတဲ့အထဲမှာတောက်ကြနေတိုင်းလွှဲတဲ့အထဲမှာမှကျွန်တော်တို့စီစစ်ပြီးတော့မှလူကုန်ဦးခံရတယ်ဆိုတော့လူပါလာလို့ရှိရင်ကျွန်တော်တို့ကလွှဲယူတယ်ပေါ့နော်အဲ့နှစ်ခုရှိတယ်အဲ့နှစ်ခုကိုကျွန်တော်တို့ကဒီမှာရုံးမှာစီစစ်တယ်ပေါ့နော်ပြေဆုံးမင်းမြန်တယ်ပြေဆုံးမင်းမြန်ပြီးလို့ရှိရင်ကျွန်တော်တို့ကပြန်လဲထူတော်ရေးဦးစီးဌာနကဒီကုန်းခံတူကရာကြီးလက်ခံဆော့ဆော့ရေးဂေဟာပေါ့အဲ့ဂေဟာမှာကျွန်တော်တို့ကဒီပြန်လဲပို့ဆောင်ပေးဖို့ရှာတဲ့ကျွန်တော်တို့ကအပ်ပေးပြီးတော့မှအဲ့ဒီပြန်လဲထူတော်ရေးအဲဦးစီးဌာနကနေပြီးတော့မှသူတို့ကဒီကနေမန္တလေးချို့ဟာတကြတော့ရန်ကုန်ဘက်ချမ်းဆိုလို့ရှိရင်ဒီကနေရန်ကုန်ကိုအဲ့လိုဓာတ်ရိုက်ပေါ့နော်ဓာတ်ရိုက်ပို့ပြီးတဲ့ဟာတွေရှိတယ်ခင်ဗ
ျမကြသေးခင်လားတွေကဆလို့မြန်မာနိုင်ငံမှာကာယောဂါကူးစက်မှုတွေတိုးလာရာကအိမ်နီးချင်းတရုတ်နိုင်ငံနယ်စပ်ဒေသမှာသွာလာဝင်ထွက်မှုတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတယ်လို့တရုတ်နိုင်ငံနယ်စပ်မျိုးတွေမှာအလုပ်လုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေကိုလည်းတင်းတင်းကြပ်ကြပ်စောင့်ကြည့်စစ်ဆေးနေပါတယ်ယူနယ်ပြည်နယ်အစိုးရကနေဆက်ဂိတ်လူဝင်အထွက်ကိုဧပြီလကုန်ပိုင်းတော့ကကန့်သက်လိုက်ပြီးမြန်မာဘက်ကနေတရားဝင်ဝင်ရောက်တာမျိုးမရှိအောင်နေဆက်တဲ့လျှောက်မှာခြံစည်းကိုပိတ်ဆို့ကာယနာတွေလည်းလုပ်ခဲ့ပါတယ်။အကြောင်းမျိုးမျိုးကြောင့်ထိမ့်သိမ်းခံခဲ့ရတဲ့မြန်မာနိုင်ငံသားတွေကိုကျန်းမာရေးစစ်ဆေးပြီးလွှဲပြောင်းပေးဖို့နှစ်နိုင်ငံတာဝန်ရှိသူတွေကြားသဘောတူထားပြီးပြန်လည်လက်ခံပြီးတဲ့နောက်မှာလည်းတမန်နေရာတွေမှာအသွားလာကန့်သက်ပြီးကျန်းမာရေးစစ်ဆေးတာတွေကိုမြန်မာကျန်းမာရေးတာဝန်ရှိသူတွေဘက်ကဆောင်ရွက်နေပါတယ်။ဦးစိမာတို့တရုတ်ကနေပြန်လာသူတွေကိုလက်ခံတဲ့ quarantine center နှစ်ခုရှိနေပြီးအယောက်300လောက်ကိုတရားထားစောင့်ကြည့်နိုင်တယ်လို့ဦးစိမျိုးခရုနာလူမှုကူညီရေးအသင်းဥက္ကဋ္ဌဦးတောင်ထွန်းကဖီယိုရီကိုပြောပါတယ
် quarantine center ကကျွန်တော်ဒီပြည်တော်ပြည်အာဂါသာကွင်းရဲ့နောက်ကတရုတ်စာတင်ကြောင်းလည်းဆိုရှိတယ်ဗျတရုတ်စာတင်ကြောင်းမှာတော့ထောင်ကျလွှဲတဲ့သူတွေကိုလက်ခံထားတာပေါ့နော်တရုတ်ကတော့တရားလေးစစ်စစ်ပြီးမှပြန်လွှတ်တာပေါ့ဒါပေမဲ့အခုတရုတ်ကနေပြန်လာတဲ့အထက်မှာတော့ကျွန်တော်တို့ဦးစိမာတော့နှစ်ယောက်ပါဘူးတဲ့ဒီဘက်ရောက်တဲ့အခါကျမှစစ်စစ်တဲ့အခါပိုးတွေ့ရဲအဲ့ဒါအားလုံးကတော့နှစ်ယောက်ပဲရှိပါသေးတယ်ဗျဟုတ
်ကျမအိမ်နဲ့အောက်စားဝင်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးစီးရင်ရပြည်ရင်းမှာကာယယောဂကြောင့်သေဆုံးသူ2300ကျော်ရှိနေပြီးပိုးရိပ်အတီးပြူလူနာပေါင်းကတော့3,300ကျော်ရှိနေပါတယ်ယောဂကူးစက်မှုပထမဆုံးစတင်ခဲ့တဲ့တရုတ်နိုင်ငံကတော့သေဆုံးသူ4,600ကျော်နဲ့ကူးစက်သူပေါင်း16,000ကျော်ရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ
။ VOA American တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုစလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မင်္ဂလာပါရှင်အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနေ့စဉ်1000ကျော်နှုန်းဆက်ရှိနေတဲ့ဖြစ်ပြီးတော့ကူးစက်ခံရသူပေါင်းကတော့3,000ကျော်သွားပါပြီရောဂါပိုးရှင်မရှိစမ်းသပ်စစ်ဆေးမှုတွေလုပ်နေရတဲ့ဆေးဝန်ထမ်းတွေကတော့ကူးစက်မှုတွေရောကျလာတဲ့ဆိုရင်တော့နေ့စဉ်စံတက်စစ်ဆေးမှုတွေပုံမှန်ဆက်ပြီးလုပ်နေကြရအောင်ပါ။ဒီလိုယောဂဖို့စစ်ဆေးပေးတဲ့ဆေးဝင်နှန်းတွေထဲမှာအမျိုးသမီးတွေလည်းအများပြားပါပါရယ်။ကိုဗစ်ဆေးစစ်တဲ့နေရာမှာပါဝင်နေကြတဲ့အမျိုးသမီးဆေးဝင်နှန်းတွေရဲ့အတွေ့အကြုံတချို့ကိုတော့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနနဲ့ကုန်ကင်မြောင်းနဲ့ဆက်မှုနှက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တို့ပူးပေါင်းလှုပ်ဆောင်နေတဲ့ကုန်စည်စီးဆင်းရေးစီမံကိန်းအတွက်ကိုဗစ်ယောဂစစ်ဆေးတဲ့နေရာမှာဗိုလန်တီးယားပါဝင်လှုပ်ဆောင်နေတဲ့မှန်နှမ်းမိုးလင်ကိုဆက်သွယ်မေးမြန်းပြီးဒီတွင်တဲ့အမျိုးသမီးကဏ္ဍမှာဆက်ဆက်ထားပါရရှင် There's a path we မနမ်းမိုးလွင်ကဒီရန်ကုန်ထွေထွေယောဂကုစေယုံတကြီးမှာတက်ခွဲခံမှုအဖြစ်နဲ့နှစ်ပေါင်းတော်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတော့အခုဒီလက်တလောမှာအကြောင်းတစ်ဖက်တက်နေရင်းနဲ့ကိုဗစ်ဆစ်ဆေးဖို့အတွက်နှကောင်းတိုးဘက်ယူတဲ့နေရာတွေမှာဗိုလန်တီးယားဝင်လုပ်ပေးနေတဲ့ဆိုတော့လေဒီနှကောင်းတိုးဘက်ယူရတဲ့အတွေ့အကြုံကိုပြောပြပေးပါအောင်ရှင့်အခုကဒီမြန်မာနိုင်ငံမှာကုဆတ်မှုတွေကလည်းများနေသေးတယ်ဆိုတော့ဒီတက်ခွဲနမူနာယူရတာတွေရောပို့ပြီးတော့များလားရှင့်
ဟုတ်ကဲ့ရှင်များရရှင်ဒီမှာတော့ကြာတော့ဒီကုန်စည်စည်ရဲ့အတွက်စပြီးလုပ်ကြိုင်နေတဲ့အတွက်မို့အဲ့မှာ rapid antigen test နဲ့စမ်းသပ်တဲ့ RDT test ကိုစပြီးတော့လုပ်ပေးတာပေါ့နော်လုပ်ပေးတဲ့အခါကျတော့ဒီကုန်စည်စည်မှုအတွက်ကြာမလို့ဒီကားသမားတွေကုန်ကားမောင်းတဲ့လူတွေကို covid ကင်းစင်ချောင်းကိုဒီမှာတော့ဆစ်ဆေးပေးရတာပေါ့နော်အဲ့လူတွေကတနေ့တနေ့ကိုလူကအနည်းဆုံးက300နဲ့500ချားထဲမှာရှိပါတယ်ဒီ RDT test နဲ့ဒီ MPC ခန်းမမှာကျမတို့စစ်ဆေးပေးနေပါတယ်ဟုတ
်ဟုတ်ကဲ့ဆက်စပ်မနမ်းမိုးလင်းပြောသလိုဒီကုန်စည်စည်းစင်းမှုအတွက်ကားသမားတွေကိုစစ်ဆေးပေးရတာဆိုတော့ဘယ်လိုနေရာတွေမှာသွားစစ်ပေးရလဲရှင
်ဟုတ်ကဲ့ကျမတို့ရဲ့ branch မှာတော့အဲ့လိုခွဲထားလေရှိပါတယ်တိုက်ကြီးအဝင်မှာလည်းရှိရ0မိုင်မှာလည်းရှိရဆိုကျမတို့ကကြတော့ဒီ MPC ခန်းမမှာပဲကျမတို့အဖွဲ့လေးကိုတစ်ဖွဲ့တော့တော်ဝင်ချပြီးတော့လုပ်နေတာပေါ့နော်အဲအဲ့လိုပေါ့ကားသမားတွေကလည်းတချို့နေရနေလာပြီးတော့ရန်ကုန်ဝင်ပြီးတော့မှသူတို့ရဲ့သက်ဆိုင်ရာကုမ္ပဏီတွေကနေမှတစ်ဆင့်ကျမတို့ဒီ MPC ခန်းမကိုလာပြီးတော့သူတို့စစ်ပြီးတော့မှ certificate ကြားယူပြီးတော့မှသူကဆက်ပြီးတော့ခရီးထွက်ခွင့်ရတာပေါ့အဲ့လိုမျိုးတော့သက်ဆိုင်ရာကုမ္ပဏီတွေနဲ့ချိန်ပြီးတော့ပဲဒီကိုလာပြီးတော့စစ်ဆေးရတာပေါ့နော
်အခုအချိန်မှတကယ်တော့တခြားဒီမလိုအပ်တဲ့သွာလာမှုတွေကတော့ပိတ်ထားတာပေါ့နော်အခုဒီက
ပိတ်ထားတယ်မလိုအပ်တဲ့သွာလာမှုတွေကိုလုံးဝကိုအောင်ဖြစ်ပေတဲ့ကိုမျိုးစစ်စစ်အတွက်ခေါင်းစဉ်နဲ့ဒီလူတွေကိုဖြစ်ပေးမှုတဲ့ကျမတို့ကဗိုလ်လန်တီးယားမှာလုပ်နေတော့
အဲ့တော့အခုလို့စစ်တဲ့အခါမှာရောအကာအကွယ်အစီအမံတွေပြည့်ပြည့်စုံစုံရလာရှင
့်ရပါရှင့်အဲ့ဒါကတော့ UMSCCI ရဲ့ထောက်ပံ့မှုနဲ့ကျမတို့က PPE တို့ဘာတို့ mask တို့ဘာတို့ glove တို့ကိုသူတို့တိကျလုပ်ပေးပါတယ်ရှင့်ကျမတို့ကတော့ဒီသတိနဲ့တော့အမြဲတမ်းလိုရတာပေါ့နော်။ဘာလို့ဆိုလူတိုင်းကြီး positive ဖြစ်နိုင်တယ်ဆိုတော့အတွင်းနဲ့ကျမတို့ဒီအမြဲတမ်းသတိနဲ့အဲ့လိုမျိုးကင်တွယ်လုပ်ကင်မျိုး prevention ကိုတော့အမြဲယူထားပါရဲ့ရှင်ဟုတ
်။စိုးရိမ်မှုရောရှိလား။ကိုယ်ကိုမြန်ကူမလားဆိုတော
့စိုးရိမ်မှုတော့ရှိကြတယ်ဘာလို့ဆိုနောက်ဖက်မှာကိုမိသားစုတွေပါရရှိသေးတဲ့အတွက်ကြောင့်မလို့ကျမတို့ကကိုကာကွယ်နိုင်မှဖြစ်မယ်ဆိုတော့စိုးရိမ်မှုကတော့ရှိပါရဲ့ရှင်။သောစာချင်းမှာတော့ကျမတို့အရန်စိတ်လှုပ်ရှားတာပေါ့နော်ဒီဟာကြီးကဘယ်လိုပါလဲဆိုတော့အခုတဖြည်းလုံရင်းနဲ့တော့ကိုကကိုတတိနဲ့ကင်တယ်ပြီးတော့လုပ်တဲ့အတွက်ကြောင့်မလို့တော့အဲ့ဒီအစိုးရမှုတွေကတော့နည်းနည်းလျှော့သွားပါတယ်ဒါပေမဲ့အများနဲ့တတိရှိနေရမယ်ဆိုတဲ့အတွေ့အကြုံတော့စိတ်ထဲမှာအများရှိပါတယ
်တနေ့ဟောဘယ်နှစ်နာရီလောက်အလုပ်လုပ်ရလဲအခု
ကဲဟိုပါ PPE ဝတ်တယ်ဆိုတော့တနေ့ကအနည်းဆုံး3နာရီတော့ကျမတို့ဝတ်ကြပြီးတော့ group လေးတွေခွဲပြီးတော့ကျမတို့ကအဲ့လို3နာရီလောက် PPE ဝတ်ပြီးတော့လုပ်ကြပါတယ်ရှင
်အဲ့လိုစစ်ဆေးနေတဲ့အချိန်မှာရောဒီတချို့စစ်ဆေးခံတဲ့သူတွေကဟိုကျန်းမာရေးဝန်ထမ်းတွေကိုအလိုမကျတာမျိုးပြောတာဆိုတာကြုံရတာမျိုးတွေရောကြုံဘူးလား
ဟုတ်ကဲ့ရှိပါတယ်တချို့ကြတော့လည်းဒီကားသမားတွေရဲ့ certificate ကကျမတို့က3ရက်ပဲ82နာရီပဲပေးပါရဲ့ရှင်ပေးတဲ့အခါကျတော့ဒီကားသမားတွေက3ရက်တစ်ခါလောက်သူတို့အမြဲတမ်းလာစစ်ရပါတယ်လာစစ်ရတဲ့အခါကျတဲ့အခါကျတော့သူတို့ကခဏခဏတိုက်ခံနေရတာပေါ့နော်အဲဒါကြောင့်သူတို့နှာခေါင်းတွေဘယ်လိုဖြစ်ကုန်မလဲပါ냐ဆိုတော့အဲ့လိုမျိုး complain တွေလည်းရှိပါတယ်
ဘာကြောင့်မြန်မာကုလိုနေရာမှာ volunteer ဝင်လုပ်ဖြစ်တာလဲဆိုတာလည်းပြောပြပါဦးရှင
်။အဲကျမကလည်းဒီလိုမျိုးကက်ယောဂာကြီးမာလေးဟိုဘာပြောလဲစိတ်အားထက်သန်တယ်ဘာပြောကျမကိုရိုးရိုးမိခင်ဌာနမှာလုပ်ခဲ့ရကျမကဒါပေါ့နော်တခုခုဆို volunteer ဆိုကျမသွားမယ်ဆိုတဲ့စိတ်ကူးတော့ရှိခဲ့တယ်ကျမရဲ့အဲ့လိုမျိုးပေါ့နော်။ဒီလိုမျိုးအခွင့်အရေးပေါ်လာတဲ့အချိန်မှာကျမလည်း like ချေသွားပါတယ်ဟုတ်အဲ့လိုမျိုး
။ဟုတ်ကဲ့ဒီလို volunteer မလုပ်ခင်တော့ဒီမနမ်းမိုးလင်းကမူရင်းမိခင်ဌာနဖြစ်တဲ့ရန်ကုန်ထွေထွေယောဂာကုစေယုံတကြီးမှာတခွဲခံမှုဖြစ်နေနှစ်တော်ကြာအောင်လာလုပ်ခဲ့တဲ့သူဆိုတော့ဒီကိုဗစ်ဆက်ဖြစ်တဲ့အချိန်မှာရောအဲ့မှာအလုပ်လုပ်ခဲ့ရသေးလား
ကျမတို့မိခင်ဌာနမှာလည်းဒီကိုဗစ် -19 နဲ့ကျမဆေးရတာပါပဲရှင်။တမရလူနာတွေကိုကျမတို့ဆွဲပြူတယ်။ကောပိုင်းတော့ကတော့ကျမတို့ကဒီ PCR နဲ့ပဲဆေးတဲ့ခါကတော့ကိုဌာနမှာတော့ဆေးလို့မရဘူး။စေတုတေသနာကိုပို့ပေးတဲ့ဟာမျိုးပေါ့နော်။ဒီကနေဆွဲပြူပြီးတော့ပို့ပေးတဲ့စီစဉ်ကိုအဲ့တော့အစလုပ်ပြီးရယ်။ Transway ပြောင်းအဲ့လိုမျိုးလုပ်ရတယ်ပေါ့နော်။ဒီ second wave မှာတော့ကျမတို့ဌာနမှာတော့အဲ့ RDT ကနောက်မှပေါ်လာတာပေါ့ကျမတို့က volunteer ရောက်သွားတဲ့အချိန်မှာ RDT test ကိုဒီမြန်မာနိုင်ငံမှာစတုံးနေတဲ့အတွက်ကြောင့်မလို့အဲ RDT test ကတော့ကျမကတော့ဒီ MCC ခန့်မှတ်မှာပဲလုပ်ဘူးလေကျမတို့ ဌာနမှာလုပ်ခဲ့တာဘူးဒါပေမဲ့အခုတော့တို့ရဌာနမှာလည်း RDP test နဲ့လည်းလုပ်တယ် PCR နဲ့လည်းလုပ်ပါလေရှင်ဟုတ်
ဟုတ်ကဲ့အဲ့တော့အခုလိုအပြင်မှာ volunteer စလုပ်တာကဘယ်တော့မှစလုပ်ဖြစ်တာလဲရှင
်ကဲကျမတို့ဒီ first wave မှာတော့ကျမဒီမိခင်ဌာနမှာပဲကျမတို့လုပ်ပေးတယ်ဒေါက်တာလုပ်ပေးပြီးတော့ကျမတို့ဒီ second wave အစားပေါ့နော်ဒီ6လပိုင်းမှာပေါ့ကျမတို့ရန်ကုန်တိုင်းကျမယူဒီဌာနနေပြီး volunteer ဆိုပြီးတော့လှမ်းခေါ်တဲ့တော်တော်များများကျမတို့အဲ့မှာသွားလုပ်တဲ့ခါကျတော့အခုဆိုရင်3လမိပါရှိနေပြီပေါ့နော်
အခုအလုံးမှာရောအမျိုးသမီးတွေတော်တော်များသလားရှင်လုံနေတဲ့သူတွေ
ဟုတ်ကဲ့များပါတယ်ကျမတို့တစ်ခွဲကမှာတော့အမျိုးသမီးတွေတော်တော်များပါတယ
်အများစုလို့ရောပြောလို့ရနိုင်လား
ပြောလို့ရနိုင်ပါတယ်ဟုတ်ကဲ့ဟိုယောက်ျားလေးတွေက200ခန့်လုံးတော့တစ်ဆင်မှာ2ယောက်လောက်ပဲရှိမှာပေါ့နော်10ယောက်မှာ2ယောက်လောက်ပဲရှိနိုင်တာပေါ့လို့ပြောနော
်အခုဆိုရင်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ကာကွယ်ဆေးကိုနိုင်ငံတချို့မှာစပြီးတော့သုံးနေကြပြီပေါ့နော်မြန်မာနိုင်ငံကတော့ဘယ်တော့လာမလဲမသိရသေးဘူးဒါပေမဲ့ကာကွယ်ဆေးမရခင်လက်ရှိမှာကတော့ကူးစက်မှုတွေကဆက်ပြီးရှိနေတော့မယ်ဆိုရကကြတော့ဒီမြန်မာနိုင်ငံအတွင်းကူးစက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ကျန်းမာရေးဝန်ထမ်းတယောက်အနေနဲ့ဘယ်လိုများမြင်မိလဲရှင
့်ကာကွယ်ဆေးကိုတော့ကျမတို့ရောမျှော်လင့်နေတာပေါ့နော်ဘာပဲပြောပြောဟိုဒါပေမဲ့အခုကတော့တော်တော်များများလည်းဖြစ်တယ်ကျမမိသားစုဆိုတော့ကျမရဲ့အဖေလည်းကိုဗစ်နဲ့ဆုံးသွားတယ်အမကလည်း positive ဖြစ်တယ်ပေါ့နော်အဲ့ဒီကာလမှာကျမဒီ volunteer သွားလုပ်လိုက်ရတယ်ပေါ့နော်အဲ့လိုမျိုးနေနဲ့ဒီကိုဗစ်ကာလမှာတော်တော်လေးကျော်ဖြတ်ခဲ့ပြီးပြီပေါ့နော်အဲ့ဒါအဲ့ဒါကြောင့်မလို့ဒီကာကွယ်ဆေးကိုလည်းအရန်မျှော်လင့်ပါတယ်နောက်အားလုံးကိုလည်းပေါ့နော်ဟိုဘေးရန်ကင်းစေခြင်းနဲ့ပေါ့နော်ဒီဘာရရလူမှုရရအကုန်လုံးကပေါ့နော်ဆုံးရှုံးမှုရအများကြီးပါအဲ့လိုမျိုးကြအောင်လေအမြန်ဆုံးလဲဒီယောဂါယူပပျောက်စီဖြစ်ပါလေ
ဖေးရကိုဗစ်နဲ့ဆုံးသွားတာဟုတ်စိတ်မကောင်းပါဘူးရှင်ဟု
တ်ပါရှင်ဟုတ်ကဲ့ပ
ါမိသားစုထဲမှာဟုတ်ခူးခံရတဲ့သူတွေရှိခဲ့ပြီးတော့
မှာမိသားစုထဲမှာခူးခံရပါတော့ဒါပေမဲ့ကျမတော့ဒီ volunteer ဆက်လုပ်ခဲ့ကျမအိမ်ရခွဲနေရတယ်ပြီးတော့မိဘတွေဆိုတော့သူတို့တည်တတ်နေလို့ဒါပေါ့နော်ကျမဟုတ်ကူးဆက်ခံခွင့်မရှိတာပေါ့နော်အဲ့လိုမျိုးပေါ့သူတို့ကဘယ်လိုဆိုသူတို့နေထိုင်ရတဲ့အနေအထားရက်ွက်အနေအထားတွေကဘေးပတ်ဝန်းကျင်ကမကောင်းဘူးเนาะလူတွေထူထပ်မှုကြောင့်တိမ်နေတိမ်ညှိကတ်တဲ့တကြားမလို့ဘေးအိမ်မှာပြင်ဒီအိမ်လည်းဖြစ်အဲ့လိုမျိုးဖြစ်ကြတာများပါတယ်ဒီမြန်မာနိုင်ငံမှာတော့အဲ့လိုမျိုးများကြတယ
်ဟုတ်ကဲ့ဒီကိုဗစ်ကာကွယ်မှုနဲ့ပတ်သက်ပြီးတော့ဒီတော့ဆန်းစုကြည်ဆိုရင်လည်းမကြမကြသတိပေးတာတွေရှိပါတယ်အဲလူတွေအနေနဲ့ပို့ပြီးတော့ပူပေါင်းဆောင်ရွက်ဖို့ပေါ့နော်လူတွေရဲ့ life ဆောင်ရွက်မှုပိုင်းအားနေတယ်ဆိုတာမျိုးကိုဒီကျမ်းမာရေးဝန်ထမ်းတွေကလည်းပြောတာရှိပါတယ်ဆိုတော့ကိုရောစိတ်ဝင်တဲ့တယောက်အနေနဲ့အဲ့လိုတွေ့ရပါလားရှင
်တွေ့ရပါတယ်ရှင်လူတွေကလိုက်နာမှုအားနေကြပါတယ်တော်တော်အားနေကြပါတယ်ချို့ဆိုလို့ရှိရင်အဲ့လိုရော mask မပါဘဲနဲ့သွားလာလာတာတွေလည်းမြင်တွေ့နေရပါတယ်ပြီးတော့လူမစုခြင်းပဲနဲ့ပဲစုဝေးပြီးတော့နေတာတွေအဲ့မျိုးတွေကိုတော်တော်များများတွေ့နေရပါတယ်ကိုယ်ဒီစိတ်နဲ့ကိုစီကန်းလိုက်လာကြလို့ရှိရင်တော့အစိုးရအမိန့်နေပါတယ်ထုတ်ပြန်ကြရတာမလို့ပါအခုကအဲ့လိုမဟုတ်ပဲနဲ့အမိန့်ထုတ်ပြန်ထားတဲ့ဓာရီရပဲလိုက်လာမှုတွေမရှိတာကိုတွေ့ရပါတယ
်အခုဆိုရင်ကူးစက်မှုတွေကများလာတဲ့ခါကျတော့စိတ်ဝင်နှံတွေပို့ပြီးတော့ပြင်းမှန်းလာတယ်ဆိုတာလည်းကြားရပါတယ်ကိုယ်တိုင်ရောအဲ့လိုကြုံတွေ့ရပါလားရှင
်ရှိပါတယ်ရှင်အဲ့လိုမျိုးတွေရှင်အဲ့တော့ဘာလို့ဆိုတော့ဒီဒီတွေစိတ်လာတဲ့ဒီဒီတွေမှာဥမာဝခါတိုင်းလူနာ3ယောက်လောက်ပဲကြည့်ရမယ်3ယောက်လောက်ပဲတွေးဆရမယ်ဆိုလို့ရှိရင်ဒီကိုဗစ်တန်တရားလူနာတွေက10ယောက်လောက်ဝင်လာတဲ့အချိန်မှာဆိုလို့ရှိရင်အဆင်မပြေဘူးပေါ့နော်အဆင်မပြေဘူးဆိုတာသူတို့ဟာကိုင်တွေ့ဖို့အတွက်ကျမတို့က PPE ဝတ်မယ် PPE မဟုတ်တော့မှ level 2လောက်အထိဝတ်ပြီးတော့မှ temporary ကိုင်မယ်ဆိုတဲ့အခါကျတော့ခါတိုင်းပုံမှန်လုပ်တဲ့ routine လုပ်တယ်လို့မဟုတ်ဘူးပုံမှန်လုပ်တဲ့အလုပ်ကတော့ဒီလူနာ3-4ယောက်ကိုတစ်ခါတည်းပဲတစ်ပြိုင်တည်းပဲဟိုဖြစ်တာပေါ့အခုကကိုဗစ်လူနာဆိုလို့ရှိရင်ရောက်တာနဲ့ချက်ချင်းကျမတို့ကလုပ်ပေးရတဲ့ပုံစံအနေထားရှိတဲ့အခါကျတော့အဲ့ဒီမှာဒီ level 2ဝတ်တာတို့ PP ဝတ်တာတို့အဲ့ဒါတွေဝတ်တာအစလူကိုစိတ်အနှောက်အယှက်ဖြစ်လာတာပေါ့နော်ဟိုကြာလာတဲ့အခါကျတော့ခဏခဏထထပြီးဝတ်ရတဲ့ဆိုတဲ့အခါကျတော့စိတ်ထဲမှာလို့ပေါ့အမှန်ပြီးတော့လေအဲ့လိုပေါ့ခါတိုင်းနားသလိုမနားတော့ဘူးနော်ဥမာစက်တိုက်စက်တိုက်လှုပ်ဝါလှုပ်ဝါလှုပ်ဝါပြီးတော့မှအဲ့လိုပေါ့ကိုယ်ကျူတီချိန်မှာတော့ကိုပြီးအောင်တော့လှုပ်ရတာပေါ့အဲ့လိုမျို
းအခုကလည်းကုလုံးတွေကလည်းမကြသေးဘူးနော်ဒီအဝင်ထွက်ဒီပ
ိတ်ဟုတ်ကဲ့ကုလုံးကလည်းမကြသေးတော့ကျမတို့ရဲ့ volunteer ကာလကလည်းပြီးဆုံးမှုအဖြစ်နိုင်လေးပေါ့နော်ဆက်ရအောင်မယ်လို့ထင်ပါတယ
်ကိုလုံးနေတဲ့ဌာနကလည်းစစ်တဲ့ဌာနဖြစ်နေတဲ့ကြတော့ယောဂတွေကျန်သွားတယ်ဆိုရင်တော့ကုတဲ့နေရာတွေမှာဒါနည်းနည်းတိတာဟောဒီရင်တိတာမယ်စစ်တဲ့သူကတော့ဆက်စစ်နေရ
ဆက်စစ်တဲ့လူကစစ်နေမှာပဲဟုတ်ကဲ့ရှင
်ပြပါရှင
်ဟုတ်ကဲ့ပါရှင်
ဒီကဘာတူတဆုံနဲ့အမေရိကန်တခွင်အစီအစဉ်မှာ Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်မဲတွေဒီသတင်းပတ်အတွင်းပေးခဲ့တာနောက်ဒီ COVID ကာကွယ်ဆေးတွေဒီသတင်းပတ်အတွင်းမှာစတင်ပြီးတော့ထိုးပေးနေပြီဖြစ်တဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ
သ
မေရိကန်ပြည်ထောင်စုမှထွေထွေရွေးကောက်ပွဲကိုနိုဝင်ဘာ3ရက်နေ့မှာကျင်းပခဲ့တာပါဒါပေမဲ့ဒီရွေးကောက်ပွဲနေ့မှာကျင်းပတဲ့မဲတွေဟာနောင်တက်လာမယ့်အမေရိကန်သမ္မတကိုတိုက်ရိုက်ရွေးချယ်ခဲ့ကြတာတော့မဟုတ်ပါဘူးအဲဒီရွေးကောက်ပွဲမှာလူအများစုကမဲပေးခဲ့ကြသူကိုအတီးပြုရွေးချယ်ပေးရမယ် Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်တွေကသာသမ္မတကိုမဲပေးရွေးချယ်ခဲ့တာပါ1989ခုနှစ်မှာကျင်းပတဲ့ဖွဲ့စည်းပုံဆိုင်ရာညီလာခံကနေဒီစနစ်ကျင့်သုံးဖို့ဆုံးဖြတ်ခဲ့တာပါလူအများစုကြိုက်ကြတဲ့မင်းနဲ့ပြည်ထောင်စုစနစ်ပိုရလုံးပေါ်စေဖို့ပြည်နယ်ကိုစားပြုမဲဆိုပြီးတော့ခွဲခြားထားတာပါရွေးကောက်ပွဲနေ့မှာမဲအများစုတာရတဲ့သမရကိုယ်စားလှယ်လောင်းကိုပြည်နယ်ကိုစားပြုမဲနဲ့ထပ်မံအတည်ပြုပေးရတာပါ Georgetown တက်သူဥပဒေပါမောက္ခ Caroline Frederickson ကအခုလိုပြောပါတယ်
Well, so it's understandable that lots of people are confused because many of the issues around
လူတွေကဒီအကြောင်းနဲ့ပတ်သက်ပြီးသိမရှင်းကြတာလဲနားလည်ပေးနိုင်ပါတယ် Electoral College ပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်မင်းနဲ့ပတ်သက်လို့အခုဒီချိန်လောက်လဲအငင်းပွားစရာမဖြစ်ခဲ့လို့ပါဒါကြောင့်လဲပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်တွေနဲ့ပတ်သက်တဲ့ကိစ္စရမှန်သမျှဘယ်ရက်မှနောက်ဆုံးထားဖြေရှင်းရမယ်ဆိုတာမျိုးတရားရုံးချုပ်ကရက်သတ်မှတ်ပေးထားပါတယ်ဒီဇင်ဘာ14ရက်နေ့မှာဒီကိုယ်စားလှယ်တွေအလုံးတွေ့ဆုံပြီးသူတို့ပြည်နယ်ရဲ့မဲပေးခဲ့ပါတယ
်အမေရိကန်ပြည်ထောင်စုပြည်နယ်အလုံးမှာအထူးကိုယ်စားလှယ်မဲ938မဲရှိပြီးတော့ပြည်နယ်လူဦးရေအလိုက်အထူးကိုယ်စားလှယ်မဲရေအတွက်ရရှိသွားတဲ့ပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်နဲ့လူဦးရေအလိုက်ရရှိတဲ့အောက်လွှတ်တော်အမတ်ရေအတွက်ပေါင်းပြီးတော့အထူးကိုယ်စားလှယ်မဲရေအတွက်ရရှိတာပါဒီအထူးကိုယ်စားလှယ်မဲ290ထက်မနည်းရရှိသူဟာသမရဖြစ်လာတာပ
ါ So when you vote in your stateand you vote for you know in this case for president for either Joe Biden
သက်ဆိုင်ရာပြည်နယ်တွေအလိုက်ကိုကြိုက်တဲ့သမ္မတကိုမဲပေးကြတဲ့အခါမှာ Joe Biden မဲဖြစ်ဖြစ် Donald Trump မဲဖြစ်ဖြစ်လူအများစုကထောက်ခံတဲ့တယောက်ယောက်ကိုရွေးချယ်ပေးဖို့သက်ဆိုင်ရာအထူးကိုယ်စားလှယ်အဖွဲ့ရှိပါတယ်ဒီအထူးကိုယ်စားလှယ်တွေဟာသက်ဆိုင်ရာပြည်နယ်ကလူအများစုထောက်ခံတဲ့သူကိုအတီးပြုတ်ပေးတဲ့သဘောနဲ့မဲပေးရတာပါ
အထူးကိုယ်စားလှယ်မဲကန်ဆောင်ထားသူတွေဟာသက်ဆိုင်ရာပြည်နယ်မှာဒီသတင်းပတ်တွင်စုစည်းမဲပေးခဲ့ကြပါတယ်။လာမယ့်ဇန်နဝါရီ6ရက်နေ့မှာတော့ဒီပေးထားတဲ့မဲတွေကိုကွန်ဂရက်စ်လွှတ်တော်ကအတည်ပြုပေးရမှာပါ။အမေရိကန်မှတ်တမ်းဌာနရဲ့အဆိုအရတော့အမေရိကန်သမိုင်းမှာအထူးကိုယ်စားလှယ်တွေဟာပြည်နယ်ကလူများစုရွေးချယ်ခဲ့တဲ့သမရကိုယ်စားလှယ်လောင်းကိုအပြည့်အဝနီးပါးမဲပေးခဲ့ကြပါတယ်။လာမယ့်2021ဇန်နဝါရီလ20ရက်နေ့မှာတော့အမေရိကန်သမ္မတနဲ့ဒုသမ္မတတို့နှစ်ဦးစံသစ္စာကြေညာကြမှာပါဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲတွေကတော့သမိုင်းမှာထူးထူးခြားခြားအငင်းပွားစရာတွေလည်းဖြစ်ခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်မှာဒီရွေးကောက်ပွဲမှာသူအနိုင်ရတယ်လို့အမည်အခုချိန်ထိပြောဆိုနေသလိုဒီရွေးကောက်ပွဲမှာမဲလိမ်မဲခိုးမှုတွေရှိခဲ့တယ်လို့အထောက်အထားခံငယ်မှာမရှိဘဲပြောဆိုနေစေဖြစ်ပါတယ်သမရရဲ့ Republican Party ဝင်လွှတ်တော်အမတ်များကလည်းသမရနဲ့အတူယက်တီနေကြတာပါဒါပေမဲ့လည်းအထူးကိုယ်စားလှယ်မဲရီနဲ့အနိုင်ရရှိသူဟာ Joe Biden ဆိုတာကိုအတည်ပြုပြီးတဲ့နောက်မှာတော့အထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell ကလည်းတရားဝင်အတိအမှတ်ပြုဂုဏ်ပြုကြောင်းပြောဆိုလာပါတယ
် The Electoral College has spoken. So today I want to congratulate President-elect Joe Biden. The President-elect is no stranger to the Senate.He's devoted himself to public service for many years.
ဒီကနေ့သမ္မတဂျိုးဘိုက်ဒန်အတွက်ဝန်တာကုန်ယူတဲ့အကြောင်းနဲ့မစ္စတာဘိုက်ဒန်ဟာအထက်လွှတ်တော်နဲ့ရင်းနှီးပြီးသားလူတစ်ယောက်ဖြစ်တဲ့ကိုရိုင်းကပြည်သူ့ဝန်ထမ်းအဖြစ်နှစ်ပေါင်းများစွာဆောင်ရွက်ခဲ့သူဖြစ်ပါတယ်လို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကပြောသွားတာပါအလားတူကယ်လီဖိုးနီးယားပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်တဦးဖြစ်တဲ့ရွေးကောက်ခံသူသမ္မတ Kamala Harris အတွက်လည်းဂုဏ်ယူကြောင်းနဲ့မတူကွဲပြားမှုတွေဘယ်လိုပဲရှိရှိအမေရိကန်ပြည်သူအားလုံးအတွက်တော့ပထမဆုံးအမျိုးသမီးဒုသမရတစ်ယောက်ဖြစ်လာတဲ့အတွက်အားလုံးဂုဏ်ယူသင့်ပါတယ်လို့လဲမစ္စတာမက်ကွန်နဲကအမေရိကန်သမ္မတရွေးကောက်ပွဲကျင်းပပြီးသတင်း၆ပတ်အကြာမှာအခုလိုဂုဏ်ပြုစကားပြောကြတာပါပြည်နယ်ကိုစားပြုသမ္မတရွေးချယ်ရေး Electoral College အဖွဲ့ရဲ့အတည်ပြုချက်မထွက်ခင်တနင်္လာနေ့အထိတော့မစ္စတာမက်ကွန်နဲအနေနဲ့ဂျိုးဘိုက်ဒန်ကိုရွေးကောက်ပွဲအနိုင်ရရှိသူအဖြစ်တရားဝင်ထုတ်ဖော်ပြောဆိုတာတွေမလုပ်ခဲ့ပါဘူးအမေရိကန်ပြည်ထောင်စုမှာအရေးပေါ်အသုံးပြုဖို့အတည်ပြုထားတဲ့ Pfizer ကုမ္ပဏီတို့ COVID-19 ကာဝယ်ဆေးကို Michigan ပြည်နယ်ကမလာဇူးမြို့မှာရှိတဲ့ Pfizer ဆေးကုမ္ပဏီဆက်ယုံကနေနိုင်ငံတော်ဝန်ဖြန့်ဖြူးရေးစင်တာတွေကိုတနင်္ဂနွေနေ့ကစတင်ပို့ဆောင်ပေးနေပါပြီ။အေးခန့်နေအောင်စီမံထားတဲ့တူလောင်ဘုံတွေထဲထည့်ပြီးတော့ပို့ဆောင်ပေးနေတာပါ။တနင်္လာနေ့မှာတော့ Coronavirus ကာဝယ်ဆေးစထိုးပေးနေပြီးတော့ပထမဦးစားပေးအနေနဲ့ကျန်းမာရေးဝန်ထမ်းတွေအသက်အရွယ်ကြီးသူတွေကိုဦးစားပေးထိုးပေးနေတာပါ။ အမေရိကမှာဒီဆေးကိုစထိုးသူကတော့နယူးယောက်လောင်းအိုင်လန် Jewish Medical Center ကသူနာပြုဆန်ဒရာလင်ဇီဖြစ်ပါတယ
် I feel great it didn't feel any different from receiving my annual influenza vaccine
အလုံးစင်ပြေပါတယ်နှစ်စဉ်နှစ်တိုင်းထိုးရတဲ့ရာသီတုပ်ကွေးကာကွယ်ဆေးထိုးရတယ်လို့ပါပဲသူနာပြုတရားအဖြစ်နဲ့တာဝန်ထမ်းရွက်နေရတာကြောင့်ဂုဏ်ယူမိသလိုကာကွယ်ဆေးထိုးကြဖို့အတွက်ကိုလည်းလူတွေအနေနဲ့ယုံကြည်လာအောင်စပြီးတော့လောက်ပြခွင့်ရတဲ့အတွက်ကျေနပ်မိပါတယ်အားလုံးကာကွယ်ဆေးထိုးကြဖို့တိုက်တွန်းပါတယ်ဒီကာကွယ်ဆေးထိုးဖို့ဟာအားလုံးအတွက်အရေးကြီးသလိုအားလုံးရဲ့မျှော်လင့်ချက်လူတွေအကုန်လုံးပြည်အနေနဲ့ကင်းရှင်းဖို့အတွက်လည်းလိုအပ်ပါတယ
်သူဟာအဲ့ဒီဆေးမှာကိုဗစ်ရောဂါတွေကိုလက်နဲ့ချီကူတာပေးနေသူပါအခုအခါမှာတော့ကိုဗစ် -19 ကရောဂါကြောင့်အမေရိကန်ပြည်အောင်စုမှာတည်ဆုံးသူ3သိန်းကျော်ရှိလာပါတယ်။ဒါကြောင့်အခုလောကကွယ်ဆေးထိုးဖို့ကိုကျန်းမာရေးတာဝန်ရှိသူတွေကလည်းတိုက်တွန်းထားပြီးတော့အမေရိကန်သမ္မတတွေဖြစ်ကြတဲ့ Bill Clinton, George Bush, Barack Obama တို့ကလည်းလူလူအနေနဲ့ကာကွယ်ဆေးပေါ်ယုံကြည်မှုရှိဖို့ဒီကာကွယ်ဆေးထိုးအလဲကျလာခြင်းကြာရင်ရုပ်သံကင်မရာရှိမှသူတို့ကာကွယ်ဆေးထိုးမယ်ဆိုပြီးတော့ပြောဆိုထားပါတယ်။လက်ရှိမှာတော့ American ဆိုရဟာ Pfizer ကုမ္ပဏီကနေ6 dose တန်းတရာမှာထားပြီးတော့ Moderna ကုမ္ပဏီကနေတန်း200လောက်မှာထားတာကြောင့်တကယ်လို့သာနှောင့်နှေးကျဉ်းကျဉ်းမှုတွေမရှိဘူးဆိုရင်လာမယ့်2021နှစ်လလောက်မှာ American တန်း150လောက်ကာကွယ်ဆေးထိုးပြီးနေမှာဖြစ်ပါတယ်။ Pittsburgh Tech တို့ကကာကွယ်ဆေးသုတေသနဌာနညွှန်ကြားမှု Paul Dubrex ကအခုလိုပြောရတယ်
။ So whenever you think about the United States, we have 350 million people.
American ပြည်ထောင်စုမှာလူဦးရေတန်း350လောက်ရှိပါတယ်။ဆေးဒိုးစ်တန်း350မှားလိုက်ရုံနဲ့မပြီးပါဘူး။တယောက်ကိုဆေးနှစ်ကြိမ်ထိုးရမှာဆိုတော့နှစ်ဆလိုပါတယ်လို့သူကပြောပါတယ်။ John Hopkins သုတေသနစီရင်အရာ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်သူ18တန်းကျော်ရှိပြီးကဘာပေါ်မှာဒီယောဂကူးစက်မှုနဲ့တည်ဆုံမှုအများဆုံးဖြစ်ပါတယ်။ကဘာတဝမ်းမှာတော့ဒီယောဂကူးစက်မှုပေါင်း84သန်းကျော်နဲ့တည်ဆုံသူ36သန်းကျော်ရှိပါတယ်ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ယောဂပိုးရှိမရှိစမ်းသပ်စစ်ဆေးမှုဟာလာမယ့်2021ခုနှစ်မှာလူတွေနေစဉ်လုပ်နေကြအလုပ်တစ်ခုဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ကာကွယ်ဆေးမပေါ်ခင်ကဒီယောဂါပိုးရှိမရှိစမ်းသပ်စစ်ဆေးတာနဲ့အခုကာကွယ်ဆေးတွေပေါ်လာခဲ့တဲ့နောက်ပိုင်းစမ်းသပ်မှုမှာဘာတွေသတိထားဖို့လိုပါသလဲ။မြောက်ကရိုလိုင်းနားပြည်နယ် Greenfield က Biden Medical Center အနုစည်းဝါဘေးစဓာတ်ခွဲခန်းတာဝန်ခံဒေါက်တာဖြူမြတ်တဲ့ကိုနေ့ညပြီးတင်ပြပေးမှာပါ။
ကျော်တော့ရဲ့တခွဲကန်းကဘိုင်ဒန်မက်ဒီကယ်စင်တာကနော့ကယ်ရိုလိုင်းနာမှာအဲဒီမိုက်ခရိုဘိုလော်ဂျီလက်ပါပေါ့နော်အဲ့မှာအခုက3မျိုးရှိတယ်ပေါ့နော်3မျိုးမှာမှာ2မျိုးကတော့ကိုဗစ်ကိုဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရှိမှရှိသူရဲ့ RNA ကိုစံတက်တာအန်တီဂျင်ထက်ဆုတ်တာရဲ့ပြီးတော့ PCR ကိုသုံးပြီးတော့ဒီ RNA ကိုပွားများတယ်နည်းရဲ့ဆိုတော့အဲဒီနှစ်ခုကတစ်မျိုးနောက်တစ်မျိုးကြတော့antibody ကိုတိုင်းတာပေါ့နော်။ဒါကိုခံအားရှိရှိဟိုဟာ black mass ရှိရှိရှိရောဂါရှိပြီးသားဆိုပြီးသူတို့ကိုခံအားရှိလားမရှိလား antibody တိုင်းတာဆိုတော့အဲ့လိုမျိုးသူတို့ test အမျိုးအစား3မျိုးဒါနဲ့ခွဲခြားရတာ2မျိုးပေါ့နော်။ရောဂါပိုးရှိလားရေကိုခံအားရှိလား
။ဆိုတော့အဲ့လိုမျိုး species နဲ့ antigen ဒီအဲ့နှစ်ခုကွာတဲ့ဟာကိုနည်းနည်းပြောပြပေးပါဘယ်ဟာကိုဘယ်နေရာမှာတုံးနေဆိုတာနဲ့
antigen ကများတော့အားဖြင့် primary care ပေါ့နော် primary care office တွေမှာတုံးတာများတယ်ပေါ့နော် clinic တွေမှာတုံးတာများတယ်အဲ့လဲဆိုတော့ antigen test တွေကလွယ်လဲလွယ်လဲမြန်လဲမြန်တယ်ဒါပေမဲ့ antigen test တွေကိုအစိုးရကအသုံးခွင့်ပြုလာတာကလက္ခဏာပြလိုက်ဒီလူနာတွေပေါ်မှာလည်းတုံးရမယ်ဆိုပြီးတော့အသုံးခွင့်ပြုလာတယ်ပေါ့နော်ဆိုတော့ဒါလက္ခဏာရှိတဲ့လူနာကဆရာသူ့ဆရာဝန်နဲ့သွားပြတယ်ဒါမှမဟုတ်လို့ရှိရင် next month နဲ့ပြရဆိုရင် clinic ကိုသွားကြရဆို clinic မှာ point of care ဆိုပြီးတော့သွားတိုက်ရိုက်တာပေါ့နော်အဲ့စတဲ့မှာတုံးတာများတယ်ပြီးတော့ PCR ရကြတော့ test platform လည်းအမျိုးမျိုးရှိရတော့ကြောင့်မလို့မလို့ lab တွေထဲမှာပဲတုံးတာများတယ်ပေါ့နော် PCR test
ဒီယောဂါပိုးရှိမရှိစမ်းသပ်တဲ့တဲမှာကိုခန်းကစမ်းလာဘယ်အချိန်မှာတုံးပါလဲ
ကိုခန်းကစမ်းလာကြတော့လူနာတယောက်ကလက္ခဏာရှိသူဖြစ်စဉ်မရှိသူဖြစ်စဉ်သူတဘောနဲ့သူအရင်တုန်းကကိုဗစ်ရှိတာလားမရှိတာလားမသိဘူးဆိုတာကိုသိကျင်နေဆိုလို့ရှိရင်အဲ့ဒီအချိန်မှာတုံးလို့လည်းရတယ် နောက်တစ်ခုကကြတော့လူနာတယောက်ကိုအရေးတကြီးနဲ့အနစ်ပြုတ်လိုက်တယ်ပေါ့နော်တေးရုံတင်ဖို့အတွက်ပြုတ်လိုက်တယ်ဆိုလို့ရှိရင်သူ့မှာလက္ခဏာရှိရင်လည်းရှိနိုင်တယ်မရှိရင်လည်းမရှိနိုင်ဘူးဒါပေမဲ့တခြားကိစ္စကြောင့်မလို့ဒါတေးရုံတင်လိုက်တဲ့အချိန်မှာဆိုလို့ရှိရင်သူ့ကိုဗစ် RNA test လုပ်တယ်နော် PCR test လုပ်တဲ့ဟာလည်းသုံးတယ်ပြီးတော့အရင်တော့ကရှိမရှိကိုသိဖို့အတွက်ဆိုလို့ရှိရင်လည်းတိုင်းတယ်ပေါ့နော်ဆိုတော့setting အမျိုးမျိုးပုံမှာမူတည်ပြီးတော့တိုင်းပါတယ်ဟိုဒီတိုင်းဆိုရင်ပြီးခဲ့တဲ့3လ5လ6လတုန်းကကိုဗစ်ရခဲ့လားမရခဲ့လားကိုယ်တိုင်မသိဘူးလက္ခဏာမရှိပေမဲ့ပေါ့နော်အဲ့လိုမျိုးကိုယ်အသိကျင်နေဆိုလို့ရှိရင်လည်းတိုင်းလို့ရတယ်ပေါ့နော
်အခုကာကွယ်ဆေးတွေထွက်နေပြီဆိုတော့ဒီအမျိုးစံတန့်မှုကတော့ဘယ်လောက်အရေးပါလဲပြောပြပ
ါကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီအချိန်မှာအရေးကြီးလာစံသက်တဲ့ test ကကြတော့ antibody test ပေါ့နော်ဆရာဟာကအရေးကြီးလာတယ်ဘာလို့လဲဆိုတော့ကိုကကာကွယ်ဆေးထိုးပြီးသွားပြီပထမစလုံးထိုးတည်ဖြစ်စေဒုတိယစလုံးထိုးတည်ဖြစ်စေ cost ပြည့်သွားတယ်ဆိုလို့ရှိရင်ကိုယ်မှာကိုယ်ခံအားရှိမရှိဆိုတာကိုဒီ antibody ကိုတုံးပြီးတော့တိုင်းမှုအတွက်ကိုဒီ antibody test ကဒီကာကွယ်ဆေးဒါထိုးပြီးတဲ့အချိန်မှာအရေးကြီးလာပြီပေါ့နော
်ကာကွယ်ဆေးဆိုတဲ့သဘောကဒီယောဂပိုးပွားထားတဲ့ဥစ္စာကိုကိုယ်ထဲမှာထည့်ပေးလိုက်တာလို့နားလည်ထားပါတယ်ဆိုတော့ကာကွယ်ဆေးထိုးပြီးတဲ့လူကဒီယောဂပိုးရောက်နေတယ်လို့ကိုယ်ထဲကလည်းအတိအမှတ်ပြုပြီးတော့ကိုယ်ခံအားတွေထုတ်တာဆိုတော့အခုလိုမျိုးယောဂပိုးရှိမရှိစမ်းသက်တဲ့ဥစ္စာနဲ့ဘာများသွားပြီးတော့အနှောက်အယှက်တွေများရှိနိုင်တယ်လဲပြောပြပေးပါ
ပြီးတော့ရှိနိုင်ပါလေယောဂပိုးရှိဆိုတော့ဘာလို့လဲဆိုတော့ကာကွယ်ဆေးကိုထည့်တာဒီ virus တစ်ခုလုံးထည့်တာတော့မဟုတ်ဘူးပေါ့နော် virus နဲ့ဆင်တူတဲ့အပိုင်းလေးတစ်ပိုင်းကိုပဲအဲ့လိုမျိုးတုံးပြီးတော့ကိုယ့်ရဲ့ကိုယ်ခန္ဓာကိုကြွအောင်လုပ်ပေးရပါတော့အဲကြောင့်မှကိုယ်ခန္ဓာနေပြီးတော့မှ antibody ထုတ်တယ်အဲ့ဒီအချိန်မှာကိုကCOVID test လုပ်တဲ့ဒီဆိုဆောင်ကတော့ antigen ပဲဖြစ်ဖြစ် PCR ပဲဖြစ်ဖြစ် COVID test လုပ်တဲ့ဟာနဲ့တွားပြီးတော့တိုင်းလုပ်တယ်ဆိုလို့ရှိရင်တော့ false positive ဆိုပြီးတော့ဖြစ်နိုင်တဲ့အလားအလာတော့ရှိပါတယ်ဆိုတော့ဒါကလည်းအချိန်ပုံမှန်မူတည်တယ်ပေါ့နော်အကယ်၍ကာဝစီထိုးလိုက်ရလို့ဆိုလို့ရှိရင်လည်းကယ်ပြီးဟိုဖျားလာရင်နားလာရင်ဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒီအချိန်မှာဟို COVID ဘာတိုင်းလဲဆိုလို့ရှိရင်ဒါကိုယ့်ရဲ့ဆရာဝန်ပြောပြရမှာတော့ငါမှကာဝစီထိုးလိုက်ရဒါဆိုလို့ရှိရင်ကိုကfalse positive ဖြစ်နိုင်တဲ့အခြေအနေရှိနေပေါ့နော်အကယ်၍ကိုကကိုဗစ်ကြောင့်လည်းဖျားတာလည်းဖြစ်နိုင်တယ်ဒီအချိန်က respiratory season ပေါ့နော် flu တွေလည်းရှိတယ်တခြား seasonal respiratory ပိုးတွေလည်းရှိရပေါ့နော်ဆိုတော့အဲ့ဒီအချိန်မှာဘာကြောင့်ဟိုဖြစ်မှန်းမသိပဲနဲ့အချိန်မှာကိုကကိုဗစ်ကာဝစီရလည်းထိုးရပြီးသားမှာမှာကိုဗစ် test ပါတောင်းနေဆိုလို့ရှိရင် false positive ရနိုင်တာပေါ့နော
်ဒီ covid 19 testing နဲ့ပတ်သက်ပြီးတော့ဟိုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီ testing အတွက်က test kit ဆီရတဲ့တိတ်မရပါဘူးဒါမျိုးအနေထားမျိုးမှာဒီ testing လုပ်ဖို့အတွက်ဆိုလို့ရှင်ဘလို့အကြံပေးချင်ပါလဲဒီကယောဂပိုးရှိမရှိစမ်းသပ်တာကို
ဘလို့မျိုးပေါ့နော် just available တိတ်ပြီးတော့မရှိတဲ့အချိန်မှာပေါ့နော် testing က limited capacity လို့ခေါ်ပါနော် limited ဖြစ်နေတဲ့အချိန်မှာကိုကယောဂလက္ခဏာပြလာတာတို့မျိုး covid တို့မျိုးစင်စင်ဖြစ်တာတို့အခုဒီစောင်းနေရတဲ့ဖြစ်နေတဲ့ကြောင့်မလို့ covid လက်ဖြစ်နိုင်နေတဲ့တုပ်ကွေးလက်ဖြစ်နိုင်နေတဲ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အချိန်မှာ test ကအဲ့ဒီတော့လုံလောက်မရှိနေတဲ့အချိန်မှာဘာကိုအကြံပေးလို့ရလဲဆိုတော့ကိုယ့်အနေနဲ့ကို home quarantine နေဖို့ကတော့အဓိကပေါ့နော်နောက်တစ်ခုကတော့ antigen test ကို antigen test ကတော့ပြနိုင်တော့တောင်းတာပေါ့ antigen test က PCR test လို့ရှိရင်ပြေုံနေ clinic တွေမှာတောင်းတာများတဲ့အတွက်ကြောင့်မလို့ antigen test ကလည်းနည်းနည်းလွယ်လဲလွယ်တယ်ပြီးတော့စရိတ်လည်းနည်းနည်းသက်သာတယ်ပေါ့နော်အဲ့လိုမျိုးတွေပြနိုင်ရင်တော့အဲ့ဟာမျိုးနဲ့တော့စမ်းသပ်လို့ရှိရင်တော့ကောင်းတာပေါ့နော်လုံးဝမစမ်းသပ်နိုင်တဲ့အဆုံးဆိုရင်တော့ကိုယ့်အကူခရန်တင်းလုံးနိုင်ရင်လို့သူတက်တနေပေါ့နော်မိသားစုနဲ့တခြားမိသားစုတွေတခြားဟိုအသိလေးပါနေတယ်ပေါ့နော်သူခွင့်နိုင်တော့ခွင့်နေပြီးတော့ခရန်တင်းလုံးနေပေါ့နော
်ဒေါက်တာဖြူမြတ်တွေပါကိုဗစ်ရောဂါပိုးရှိမရှိအမြင်စစ်ဆေးနိုင်တဲ့အိမ်သုံးကိုဗစ် -19 ပိုးစစ်ကြိယာတစ်မျိုးကိုတော့အမေရိကန်နိုင်ငံကလူစီရာကုမ္ပဏီကနေတည်ထောင်နိုင်ပြီဖြစ်ပါတယ်နိုင်ဝက်လောက်တွင်အဖြစ်ထုတ်ပေးနိုင်တဲ့ဒီကြိယာကိုဆင်ဝင်ထောက်ခံခြင်းနဲ့အရေးပေါ်အခြေအနေမှာသုံးဖို့အတွက် FDA ကအတည်ပြုပေးထားပါတယ်။ဒါပေမဲ့ဒါကိုတွင်တွင်ကျယ်ကျယ်သုံးနိုင်ဖို့တော့အချိန်ယူရအောင်မယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။သောတာရှင်များရှင်၊ချမ်းကြီးလွတ်လာတဲ့ဒီဇင်ဘာကိုရောက်ပြီဆိုရင်စောင်းသချင်းလေးတွေကိုတော်ရရှင်တွေအတွက် VOA မြန်မာပိုင်းကအမြဲတင်ဆက်ပေးနေတာပါဒီကနေ့ဒီဇင်ဘာလ18ရက်နေ့တောက်ကြနေ့ညအတွက်တော့အဆိုတော်လေးဖြူရဲ့လွမ်းသူအိမ်မက်ဆိုတဲ့တေးသချင်းလေးနားဆင်ကြရအောင်ပါရှင
် လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။မိုဒါနာကုမ္ပဏီထုတ် COVID-19 ရောဂါကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့အမေရိကန်အစအစာနဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA ရဲ့အထူးအကြံပေးကော်မတီကကြာရာပတိနေ့မှာထောက်ခံအတည်ပြုပေးခဲ့ပါတယ်။ပြည်ခဲ့တဲ့တပတ်က Pfizer နဲ့မိတ်ဖက် BioNTech ကုမ္ပဏီထုတ်ကာကွယ်ဆေးတွေအတည်ပြုလိုက်ပြီးတပတ်အကြာမှာတိချားလွတ်လပ်တဲ့ကုမ္ပဏီအဖွဲ့ဝင်တွေ9နိုင်ကြအောင်ဆွေးနွေးပြီးမှ Moderna ရဲ့ကာကွယ်ဆေးတွေကိုထောက်ခံခဲ့တာပါ FDA Agency ဘက်ကဒီကာကွယ်ဆေးကိုအမြန်ဆုံးအတည်ပြုပေးမှာဖြစ်ပြီးအစောဆုံးတောက်ကြနေတောင်ဖြစ်နိုင်တယ်လို့ Agency အကြီးအကဲ Steven Hahn ကကြာတာပြနေမှာပြောပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမတိုက်ခင်သတင်းတူသတင်းမားတွေကိုလုံလောက်အောင်မဖယ်ရှာခဲ့ဘူးဆိုပြီးဝေဖန်ခံရတဲ့ YouTube ကုမ္ပဏီကသတင်းမားတွေဆိုပြီးဆွတ်ဆွဲခံရတဲ့ဗီဒီယိုတွေကိုဖြုတ်ချမယ်လို့ပြည်ခဲ့တဲ့တပတ်မှာကြေညာခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့9ရက်သားချပြီးတော့ရွေးကောက်ပွဲကျင်းပခဲ့တဲ့မြန်မာနိုင်ငံတွေတော့အခုလောက်ဆောင်ချက်ကအကျုံးမဝင်ပါဘူး။မြန်မာရွေးကောက်ပွဲမှာမဲမတမာမှုတွေရှိတဲ့ဆိုတော့သတင်းတူသတင်းမားတွေကြည်ကြဲပြပြထွက်ပေါ်နေတာပါ Facebook ကုမ္ပဏီဖက်ကတော့ရွေးကောက်ပွဲဆိုင်ရာသတင်းတူကိစ္စကိုနိုင်ငံအလိုက်တင်းတင်းကြပ်ကြပ်ကန့်တွယ်နေတာဖြစ်ပြီး YouTube ရဲ့စံနှုန်းတွေကတော့ဓာတ်နှုန်းကြီးများမဖြစ်ဘူးလို့မြန်မာအရက်ဖက်အဖွဲ့အစည်းတွေနဲ့လူမှုကွန်ရက်မီဒီယာကိစ္စသုတေသနပြုနေသူတွေကပြောပါတယ်။စီကံတစ်ခုတည်းချမှတ်ထားရုံနဲ့နိုင်ငံပေါင်းစုံမှာအလုပ်ဖြစ်မယ်လို့ Facebook က2016ခုနှစ်မှာမျှော်လင့်ခဲ့တယ်လို့မျိုး YouTube က2020မှာယူဆနေပုံရတယ်လို့လည်း Harvard ဥပဒေရေးရာဌာန Evelyn Doig ကတုံ့တက်ပါတယ်။ American နဲ့မြန်မာရွေးကောက်ပွဲနဲ့ပတ်သက်တဲ့ဝေဖန်ပြောဆိုမှုတွေကို Facebook ကနားထောင်ပြီးတော့မတူကွဲပြားတဲ့စီကံတွေချမှတ်ခဲ့တယ်လို့လည်းသူကပြောပါတယ်။ YouTube ကတော့အဲ့ဒီဝေဖန်မှုအပေါ်တုံ့ပြန်တာမျိုးမရှိသလိုသူ့စီမင်းစီကံတွေအတိုင်းလိုက်နာမှုရှိအောင်ဆက်လက်လုပ်ကိုင်နေပြီးတော့2020တတိယလီလာဘတ်မှာအမုံစကားဖြတ်မှုပေါင်း9400ကျော်အပါအဝင်သူ့ရဲ့မောဒချိုးဖောက်မှုပေါင်းတစ်တမ8တန်းကျော်ကိုဖယ်ရှားခဲ့တယ်လို့ပြောပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လာပါပဲရှင်။ကျမနန်းလောပါ
This program has come to you from the Voice of America, Washington.